The Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2019ခုနှစ်မလ28ရက်ကြာလပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မချိုင်ငါပဲဗင်နီဇွဲလာကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားကြဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာယူကော့ပွဲမှာစစ်တပ်နဲ့နေဆက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းယူကော့ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မမျှသစင်အောင်နဲ့သူကြေညာပေးသွားမှာပါ
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တရုတ်နိုင်ငံကိုမြန်မာဆန်တင်ပို့ရေးဟာ85ရာခိုင်နှုန်းလောက်ပနာမသဘောတူညီချက်ရထားပြီးဖြစ်တဲ့အကြောင်
းနိုင်ငံတော်တိုင်းမငယ်တော်ဆုံးစီ24ရက်နေ့မှာတော့80ရှိရပါတော့24ရက်လို့တော့အကြမ်းမရမယ်သိရတယ်ဒီဘက်ကဒီအစိုးရဘက်နဲ့ GDP
မြန်မာနိုင်ငံစံစဘာအတင်းချုပ်တွဲဖက်ထွေထွေအတွင်ရေးမှုရဲ့ပြောကြားချက်နဲ့တူနာဆင်ရမှာပါမြောက်ဦးမြို့နယ်မှာတော့ဒီတလအတွင်းတိုက်ပွဲတွေကြောင့်လူအသေးပျောက်ရှိခဲ့ပြီးအိုးအိမ်စွန့်ခွာထွက်ပြေးရသူပေါင်း6000ကျော်ရှိနေပါတယ်ဒီအပိုင်းတွင်ကျင်းပမဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကိုလူလူကစိတ်ဝင်စားမှုအရန်နေနေတာဘာကြောင့်မှလဲဆိုတာတွေသိရမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ပြည်ထောင်စုကပြိုးဥယျာဉ်တစ်ခုကတစ်ပင်ပြိုးပုံပြုစုပုံတွေအကြောင်းတင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ကပြောပြပါမယ်ရှင
်မြန်မာနိုင်ငံကဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေကိုပြန်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရုရှားကလူတွေကိုဖယ်ရှားဖို့အမေရိကန်ကဗင်နီဇွဲလားကိုတပ်ဖွဲ့တွေစေလွတ်ဖို့အစီအစဉ်ရှိသလားဆိုတဲ့ဒေသတယောက်ရဲ့အမေကိုတော့ဖြစ်နေတဲ့နေရာနဲ့အလုံးကိုစဉ်းစားသွားမယ်အကြောင်းသမ္မတကအချင်းချင်းထပ်ပြောခဲ့တာပါ။အမေရိကန်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရုရှားဘက်ကကောင်းကောင်းနားလည်ထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်လက်ဖြစ်ယာယီသမ္မတဖြစ်လက်ချင်ညာထားတဲ့ဝါကွိုင်ရိုရဲ့ဇနီးဖြစ်သူဖာဗီယန်နာရိုဇဲလစ်နဲ့အတူအင်ဂျီရောမှာသမ္မတထရန့်ကသတင်းတောက်တွေကိုတွေ့ဆုံခဲ့တာပါဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ရဲ့ဇနီးဖြစ်သူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကတော့ဒီသတင်းပတ်ကောင်မှာရုရှားစစ်လေယာဉ်တွေဗင်နီဇွဲလားကိုရောက်ရှိလာတာမလိုလားအပ်တဲ့ရန်လိုတဲ့လုပ်ရည်ဖြစ်နေပြောဆိုထားပါတယ်ရုရှားအနေနဲ့နီကိုလတ်မာဒူရိုအစိုးရကိုထောက်ခံမှုတွေအားလုံးရပ်ဆိုင်ပြီးဝါကွိုင်ရိုနဲ့အတူရပ်တည်ဖို့လွတ်လပ်မှုတွေပြန်လည်ရရှိနိုင်မယ့်အချိန်ထိအမေရိကန်တိုက်နယ်ရောကမ္ဘာတဝန်းနယ်မှာလက်တွဲသွားဖို့လည်းတိုက်တွန်းခဲ့တာပါရုရှားနိုင်ငံကတော့ဗင်နီဇွဲလားနိုင်ငံမှာရုရှားရဲ့လူရည်တွေဟာဥပဒေနဲ့အညီသာဖြစ်ပြီးတရားဝင်အစိုးရတရက်ကလည်းသဘောတူလက်ခံထားတဲ့လူရည်ဖြစ်ကြောင်းပြောဆိုလိုက်တယ်လို့အမေရိကန်ရဲ့တောက်ဆိုချက်ကိုပယ်ချလိုက်တဲ့အကြောင်းရုရှားသတင်းဌာန RIA ကနေဖော်ပြထားပါတယ်ရုရှားဆိုရတော့ဗင်နီဇွဲလားမှာစစ်ဖက်ဆိုင်ရာဝန်ထမ်းတွေဆေးလွတ်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဖြေကြားဖို့လည်းညှင်းဆန်ထားပါတယ်
American နိုင်ငံတွင်တရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကို Mexico နဲ့ America တိုက်အလဲပိုင်းသုံးနိုင်ငံကကာကွယ်တားဆီးဖို့ဘာမှထိထိရောက်ရောက်ဆောင်ရွက်ပေးတာမရှိတဲ့အတွက် American နိုင်ငံတောင်ပိုင်းနေဆက်ကိုပိတ်မယ်လို့သမ္မတ Donald Trump ကထပ်ပြီးတော့ချိန်ချောက်လိုက်ပါတယ်။သမ္မတ Trump ကနေဆက်ကိုပိတ်မယ်လို့ပြီးခဲ့တဲ့ November လတုန်းကပထမအကြိမ်ချိန်ချောက်ပြောဆိုထားတာပါ။နေဆက်တိုင်းကာယီရမုံငွေအသုံးစီအတွက်လွှတ်တော်နဲ့ညှိနှိုင်းမရတဲ့အတွက်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်း35ရက်ရပ်နားခဲ့ရပြီး January လနောက်ပိုင်းကပြန်ဖွင့်လှစ်ပြီးတဲ့နောက်မှာသမရကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တာပါလွှတ်တော်နှစ်ရက်စလုံးကသမရရဲ့အရေးပေါ်အခြေအနေကိုကန့်ကွက်ခဲ့ကြပေမဲ့သမရဗီတိုအာဏာကိုကျော်ပြီးပယ်ဖျက်ဖို့တော့မအောင်မြင်သေးတဲ့အတွက်အရေးပေါ်အခြေအနေကြေညာချက်ကအသက်ဝင်နေစေဖြစ်ပါတယ်သမရထရမ့်ကနေဆက်တိုင်းကာယီအတွက်ကိုအခြားအသုံးစရရန်ပုံငွေတွေကမျှခံသုံးစွဲဖို့သူ့ရဲ့အစီအစဉ်ကိုစတင်မှုပြင်ဆင်နေတာပါအရေးပေါ်အခြေအနေကြေညာချက်နဲ့နေဆက်တိုင်းကာယီအတွက်အဆုံးဖြတ်ကအမေရိကန်တရားရုံးကအဆုံးဖြတ်ပေးရမယ့်အခြေအနေမှာရှိပါတယ်အရေးပေါ်အခြေအနေကြေညာတာနဲ့ရန်ပုံငွေတွေခွဲဝေသုံးစွဲမဲ့အစီအစဉ်တွေအတွက်ပြည်နယ်16ခုနဲ့အခြားအဖွဲ့အစည်းတွေကသမ္မတထရမ့်ကိုတရားစွဲဆိုထားပါတယ
်ထိုင်းနိုင်ငံမှာမကြာသေးခင်ကကျင်းပခဲ့တဲ့ထရီရွေးကောက်ပွဲမဲရလက်တွေကိုရန်နှုံးပြေရေးထွက်ပြီးစီချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်စစ်တပ်နဲ့နှိစက်တဲ့ Plan Pracha လက်ပါတီကထောက်ခံမဲ့ 8.4% နဲ့ထောက်ခံမှုအများစုရတဲ့အကြောင်းကော်မရှင်ရဲ့ဒုတိယအတွင်းမှုချုပ်ခရစ်ဟုတ်ဝန်ဆောင်ကဒီကနေ့ပဲပြောလိုက်တာပါလွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားခံခဲ့ရတဲ့အဓိကတိုက်ခိုက်ပွဲထိုက်ပါတီကတော့ထောက်ခံမဲ့ 9.9% ရရှိထားတဲ့အကြောင်းလည်းပြောပါရယ်မဲရည်တွေအားလုံးကိုကြေညာခဲ့ပြီမလဲတင်ဝင်မဲရည်လည်းအပြည့်စုံလို့မေလ9ရက်နေ့ချမှာထုတ်ပြန်သွားမှာပါ ကိုဇယ်နီယာ900ရှိတဲ့အောက်လွှတ်တော်အတွက်နိုင်ငံရေးပါတီသီးသီးကကိုဇယ်နီယာဗရင်နီယာစီအနိုင်ရလဲဆိုတော့ကိုလည်းကော်မရှင်ကမထုတ်ပြန်ရသေးပါဘူး။မေယာတီရလက်ရှိဝန်ကြီးချုပ်ဖရော့ချန်ဝူချာနေနဲ့လွှတ်တော်မှာလူနည်းစုဖြစ်နေစားကောင်းစားနိုင်မယ်လေ။နောက်ပိုင်းမှာတော့တခြားပါတီတွေကပြပြောင်းလာအောင်ဆွဲဆောင်အောင်ဆွဲဆောင်နိုင်မယ်အလားအလာတွေလည်းရှိပါရဲ့။လွှတ်တော်ထဲမှာအများစုမဟုတ်ခဲ့ရင်တော့အစိုးရအနေနဲ့ဥပဒေတွေပြဋ္ဌာန်းမှုကျိုးပမ်းရမှာခက်ခဲပြီးကြုံရနိုင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရဲ့ ANFIE ကတော့မေယာလက်တီမှာမှန်မှန်ကန်တဲ့အချက်လက်တွေကြီးကြီးတွေ့ရှိခဲ့ရကြောင်းနဲ့ရွေးကောက်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်အစိုးရကတင်ပြခဲ့ပြီးလွှတ်တော်ကပယ်ချထားခဲ့တဲ့အဆိုပြုချက်နှစ်ခုအပေါ်စဉ်းစားရွေးချယ်စရာနည်းလမ်း16မျိုးကိုဗြိတိရှားလွှတ်တော်မှာဗုဒ္ဓဟူးနေ့ကသဘောတူညီချက်မရဖြစ်ခဲ့ပြီးတဲ့နောက် Brexit အနာဂတ်အရေးဟာပိုပြီးတော့မရေမရာဖြစ်လာပါတယ်။ဝန်ကြီးချုပ်ထရီဆာမေက EU ကခွဲထွက်ရေး Brexit သဘောတူညီချက်ရအောင်မလုပ်နိုင်တဲ့အတွက်ဗြိတိန်လွှတ်တော်ကဒီတာဝန်ကိုလွှဲပြောင်းယူထားတာပါ။Brexit အတွက်ရွေးချယ်စရာအစီအစဉ်16ခုကိုအမတ်တွေကြားဗုဒ္ဓဟူးနေ့မှာစတင်အပြေရှားဆွေးနွေးခဲ့ပါတယ်။ရွေးချယ်စရာ10ခုအထိစကားတင်ရွေးချယ်နိုင်ခဲ့ပြီးအမတ်တွေကြားမဲပေးဆုံးဖြတ်ခဲ့ပေမဲ့ရွေးချယ်စရာအလုံးကိုစန့်ကျင်ခဲ့ကြတဲ့အတွက်သဘောတူညီမှုမရပြန်ပါဘူး။ဝန်ကြီးချုပ်ထရီဆာမေက EU ခေါင်းဆောင်တွေနဲ့သူညှိနှိုင်းရယူထားတဲ့ Brexit အစီအစဉ်ကိုသာဗြိတိန်အမတ်တွေလက်ခံမယ်ဆိုရင်သူမှန်းထားတာထက်ပိုဆော့ပြီးဝန်ကြီးချုပ်ရာဒုကနေနှုတ်ထွက်ပြီးမဲ့အကြောင်းကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လီဗျားနိုင်ငံကကမ်းလွန်ပင်လယ်ပြင်မှာကယ်ဆယ်ခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြီးဆွတ်သွားတဲ့ရေနံတင်သင်္ဘောတစ်စင်းကိုအထူးစစ်ဆင်ရင်းနဲ့ကတင်နိုင်လိုက်တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောလိုက်ပါတယ်။မော်တာကမ်းလွန်ရေမှန်30လောက်အကွာမှာ LHW1 သင်္ဘောကိုထောက်လန်းတွေ့ရှိခဲ့ပြီးနောက်နိုင်တော်ချာချိန်တွင်းမှာပဲဗလက်တာမျိုးတော်စစ်ကမ်းကိုဒီနေ့ဆက်ကပ်လာခဲ့တာပါ။သင်္ဘောကပတိန်နဲ့အဆက်အသွယ်ရခဲ့တဲ့အချိန်မှာသင်္ဘောကသူ့အုပ်ချုပ်မှုအောင်မှမရှိတော့ပဲသူနဲ့တူသင်္ဘောသားတွေကလည်းမော်တာနိုင်ငံကိုဥတီမောင်းနေမှုပြန်ပြီးဆွတ်သူတွေကအတင်းအကျပ်ချင်းချောက်ဖိအားပေးတာခံနေရတဲ့အကြောင်းအချင်းချင်းပြောခဲ့တယ်လို့လည်းမော်တာစစ်တပ်ကပြောပါတယ်။သူစစ်စင်ရေးအဖွဲ့သင်္ဘောကိုဆင်းသက်ခဲ့ပြီးတဲ့နောက်ပိုင်းတော့ကပတိန်လည်းသင်္ဘောကိုအုပ်ချုပ်ခွင့်ပြန်ရခဲ့ပါတယ်။သင်္ဘောကုန်းဘက်ပေါ်မှာတော့လက်နက်ကင်ဆောင်ရှောက်တွေချထားပြီးဗလက်တာမျိုးတော်ကိုရောက်တဲ့အချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကတချို့ကိုလက်ထိတ်ခတ်ခေါ်ဆောင်သွားပါတယ်။ရွှေပြောင်းနေထိုင်သူတွေကိုတော့မြေရဲပင်လယ်ထဲမှာအင်္ဂါနေ့ကပဲကယ်ဆယ်ခဲ့တာပါ။နောက်ပိုင်းလီဗျားနိုင်ငံထရီပိုလီမြို့ကိုဥတီမောင်းနေနေချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကစန့်ကျင်ကောက်ကွက်ခဲ့ကြပြီးမော်တာနိုင်ငံကိုခီးစစ်ဖို့ဖိအားပေးခံခဲ့ရတာလည်းဖြစ်ပါတယ်။အရှေ့လယ်ပိုင်းအာရှနဲ့အာဖရိကတိုက်တွေကတိုင်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေက2015ခုနှစ်ကစလို့ဥရောပကိုထွက်ပြေးဖို့ကြိုးပမ်းလာကြတာကဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပတိုင်းမှာအကြီးအမားဆုံးဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာရေကြီးမှုနဲ့မိုးခေါင်ရေရှားမှုတွေကြောင့်တိုင်းပြည်လူဦးရေ၄ဘုံ၃ဘုံလောက်ရှိတဲ့ခမန်းကြီးလူ၁၀တန်းလောက်ဟာစားနပ်ရိက္ခာရှားပါးမှုနဲ့ရင်ဆိုင်နေရပြီးအသက်ကယ်နိုင်မဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။၃နှစ်ကြာမိုးခေါင်ရေရှားမှုတွေကြောင့်ကောက်ပဲသီးနှံပျက်စီးမှုစီးပွားရေးအကျက်အတည်းစားနပ်ရိက္ခာပြက်လက်မှုနဲ့အသက်ဆုံးရှုံးမှုတွေကြုံနေရတယ်လို့လူပေါင်း2,600ကျော်ဟာလဲအိုးအိမ်ဆွန့်ခွာခဲ့ရကြောင်းနိုင်ငံတကာချက်ချင်းဤအဖွဲ့နဲ့လာချန်းဤအဖွဲ့တွေကဒီကနေ့ပူးတွဲကြေညာချက်ထုတ်ရမှာပြောဆိုလိုက်တာပါမလကုံဆုံးတော့မယ့်အချိန်မှာပဲပြင်းထန်တဲ့ရာသီဥတုကြောင့်မိုးရွာသွန်းစီးနှင်းတွေကျဆင်းခဲ့တာကြောင့်နောက်ဆက်တွဲပြည်နယ်၉ခုမှာရေကြီးမှုတွေနဲ့အကျုံနေရပါတယ်ကပ်ဘေးဒဏ်ကြောင့်လူပေါင်း63ယောက်သေဆုံးခဲ့ပြီး 28,000 လောက်မင်းဟာလည်းယာယီစခန်းတွေမှာခိုလုံနေရပြီးအကူအညီတွေလည်းအလုံးလောက်မရပဲဖြစ်နေပါတယ်။ရာသီဥတုဖောက်ပြန်ပြီးပူချိန်မြင့်တက်လာတဲ့အတွက်နှင်းတွေအေးပျော်ပြီးမိုးရွာသွန်းမှုတွေလည်းကြုံနေရတာပါ။လူမြင်ကွင်းမှာမတွေ့ရသလိုအေးအတွက်ကိုလည်းမခတ်မှန်းနိုင်တဲ့အေးပေါ်အကူအညီလိုအပ်နေသူတွေထံစာနာမှုအကူအညီပေးသူတွေသတင်းမီဒီယာတွေလည်းလက်လန်းမမီနိုင်ပဲဖြစ်နေတဲ့အကြောင်းနိုင်ငံတကာချက်ချင်းဤအဖွဲ့ IFRC ရဲ့ဌာနကိုယ်စားလှယ် Area Customs ကပြောပါတယ်။အေးပေါ်စားနပ်ရိက္ခာအာဟာရတန်ရှင်းရေတောက်သုံးရေနဲ့အင်တာဆောက်လုပ်ရေးလုပ်ငန်းတွေအတွက်ဒေါ်လာ60တန်းအကူအညီပေးဖို့အမေရိကန်ကလည်းဒီတစ်ပတ်ထဲမှာပဲကြေညာထားပါတယ်
ဆိုမာလီယာနိုင်ငံမျိုးတော်က1918မှာဒီကနေ့ကာဗွန်ပေါက်ခွဲရာကလူ12ဦးထဏ်မှန်းနဲ့သေဆုံးပြီး20ကျော်ထဏ်ရသွားပါတယ်။မိုဂါဒီရှူးမျိုးတော်ကလူစီကာယာမကာအဲမူကာရာမာလမ်းပေါ်က1918ဝန်တကားနားမှာပေါက်ကွဲမှုဖြစ်တယ်လို့လည်းကိုရန်တွေ့သူတွေက VOA ဆိုမာလီယာဌာနကိုပြောပါတယ်။1918ခါမှုပြချသွားပြီးလူတော်တော်များများပိတ်မိနေတယ်လို့အလောင်းချလောင်းကိုလမ်းပေါ်မှာတွေ့ရတဲ့အကြောင်းလဲကိုရန်တွေ့သူတယောက်ကပြောခဲ့တာပါ။ဒဏ်ရာသူတွေကိုဆေးရုံကိုပို့ဆောင်စေ6ဦးသေဆုံးတဲ့အကြောင်းလဲမိုဂါဒီရှူးမျိုးတော်အရေးပေါ်လုပ်ငန်းကတာဝန်ရှိသူတွေကပြောပါတယ်။တခိုင်မှုတွေဘသူကမှတော့သူတို့လက်ချက်ဖြင့်ပြောထုတ်ပေါ်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းစစ်သွေးကြွအုပ်စုတစ်ခုဖြစ်တဲ့အယ်ရှာဘတ်ဖွဲ့ကတော့မိုဂါဒီရှူးမျိုးတော်ကဟိုတယ်တွေစားတောက်ဆိုင်တွေကိုပိတ်မထားတက်ခဲ့လို့ရှိပါတယ်။စင်နေမှာတော့လည်းမျိုးတော်မှရှိတဲ့အစိုးရယုံတင်းကိုစစ်သွေးကြွဖွဲ့တွေစင်းနေတက်ခဲ့ရမှာလူ15ဦးထင်မှန်းနဲ့သိဆုံးခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်ကအထက်မြင့်ရုံးခန်းအဆောက်အဦတစ်ခုမှာဒီကနေ့မီးလောင်မှုဖြစ်ပွားတာကနေလူ9ဦးထက်မနည်းသေဆုံးသွားပါတယ်။ဒါကာမျိုးတော်ကလူစီကားရဘာနာနီအရက်က19ရက်မြင့်တဲ့အဆောက်အဦမှာဖြစ်ပွားတဲ့ဒီမီးလောင်မှုကနေလွတ်မြောက်ဖို့လူအတော်များများလဲပြတင်းပေါက်တွေကခုန်ချခဲ့ပါတယ်။ဒါစင်နဲ့ချီတဲ့မိသက်သမားတွေမိငင်းတက်ဖို့ကြိုးပမ်းခဲ့တယ်လို့မိသက်ရဟတ်ရင်တွေဟာလဲအဆောက်အဦပေါ်ကနေရေဖြန့်ပြီးမိငင်းပေးဖို့ကြိုးစားခဲ့ပါတယ်။
ဒီအမေရိကန်တန်ရဲ့ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်နားဆင်ကြရပါမယ်။မြန်မာနိုင်ငံကနေတရုတ်ကိုဆန်တင်ဖို့ရမှာတရုတ်ဝင်ကုန်သွယ်မှုတိုးမြင့်ဖို့နှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။တရုတ်နိုင်ငံတာဝန်ရှိသူတွေနဲ့မြန်မာကုန်သည်တွေကြားပနာမသဘောတူညီချက်ရရှိထားပြီးနှစ်နိုင်ငံသဘောတူစာချုပ်ကိုတော့လာမယ့်ဧပြီလနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ပြည်ခရီးစဉ်အတွင်းမှာစာချုပ်ချုပ်ဆိုဖို့ရှိနေပါတယ်။ VOA သတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းထားပါတယ်ရှင်
။မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုနေဆက်ကတဆင်နှစ်ဆင်စံတန်ချိန်ပိတ်နှက်ချီတင်ပို့နေရရှိပေမယ့်လို့တကယ်တမ်းတရားဝင်တင်ပို့တဲ့ခွဲတန်းအရဆိုရင်တော့တန်ချိန်တသိန်းပဲရှိရပါ။ဒီလိုတရားဝင်လမ်းကြောင်းကနေတင်ပို့တဲ့စံခွဲတန်းကိုတန်ချိန်၄သိန်းအထိတိုးမြင့်တင်ပို့ခွင့်ရဖို့ကိုပြီးခဲ့တဲ့နှစ်ကတည်းကနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးမှုတွေရှိနေကြတာပါလော်လော့ဆယ်မှာကနဦးစင်သဘောတူညီချက်တချို့ရထားပြီးဖြစ်ကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကပြောပါတယ်ပမာဏအတိအကျကိုလော်လော့ဆယ်အတိအပြုမပြောပေမဲ့လို့အခုရရှိထားတဲ့သဘောတူညီချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လာမယ့်အပီလာတဲ့တရုတ်ပြည်ခီးစဉ်အတွင်းမှာအစိုးရချင်းတရားဝင်သဘောတူညီမှုလက်မှတ်ရေးထိုးသွားဖို့ရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်တွဲဖက်ထွေထွေအတွင်းရေးမှူးဦးလူမော်မြင့်မောင်က VOA ကိုပြောပါတယ
်တရုတ်နဲ့တော့အတိုက်နိုင်ငံတော်တိုင်ပင်ခံဒေါ်ဆောစီ24ရက်နေပါတော့အတိအပြုသွားဖို့ရှိတယ်ဟာခီးစင်ရှိတယ်ပေါ့နော်24ရက်လို့တော့အကြမ်းမရမယ်သိရတယ်တရုတ်ပြည်ဘက်ကဒီအစိုးရဘက်နဲ့ GDG MOU ထိုးဖို့ရှိပါတယ်ဖြစ်ဖို့လည်းအသေးကြောက်လို့ရှိပါတယ်ခွန်ဆိုင်ကရခိုင်လုံးတော့ရှိတယ် MOU ရင်ထိုးပါပေါ့နော်ပြီးမှ contract သွားမှာပေါ့ MOU ထိုးဖို့ draft တွေပါလေတော့ပို့ပြီးပြီဟိုဘက်ကလည်းဆင်နေတယ်ပြီးရင်တော့ဒါတွေအားလုံးသဘောတူတယ်ဆိုထိုးပြီးပါပါဟုတ်ဟုတ
်စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ညွှန်ကြားမှုချုပ်ဦးအောင်စိုးကတော့မြန်မာဘက်ကတရုတ်နိုင်ငံနဲ့စံတင်ပို့မှုမှာအမြဲမပြတ်ဆွေးနွေးနေတဲ့အတွက်နှစ်နိုင်ငံအကြားစံရောင်းဝယ်မကြခင်ဖြစ်ဖို့ရှိကြောင်း VOA ကိုပြောပါတယ်
စံအယောင်းဝယ်နှစ်ဖက်မြင့်တင်ရေးတွေတော့တရုတ်ဆိုကလည်းအများအားညှိနှိုင်းနေပါတယ်နော်ဆက်လက်ညှိနှိုင်းတော့မှာပါနော်ကျွန်တော်တို့ကတော့အစိုးရချင်းညှိနှိုင်းပေးတဲ့အချိန်မှာတကယ်လက်တွေ့ရတော့ကုန်သည်ကြီးများအတင်းနဲ့ဟိုဘက်ကနော်ယူနန်ပြည်နယ်ဘက်ကတောင်းပေးတဲ့အဖွဲ့တွေနဲ့သူတို့ဆက်ပြီးတော့အသေးစိတ်ဆွေးနွေးကြမှာပါအဲ့တော့ဒါတော့ရောင်းဝယ်ရတော့ဖြစ်မှာပါနော်တနည်းပုံတနည်းရောနော
်နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ခီးစဉ်မှာရေးထိုးမဲ့အစိုးရချင်းသဘောတူညီမှုစာချုပ်ပြီးရဲ့နောက်မှာနောက်ထပ်အသေးစိတ်စာချုပ်တွေချုပ်ဆိုဖို့ရှိပြီးစံနဲ့တရုတ်နိုင်ငံကထုတ်ကုန်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲ့စနစ်နဲ့တစိုက်တစ်ပိုင်းပါဝင်မယ်လို့စံစွားအသိချုပ်တောင်းရှိသူတွေနဲ့စီးပွားကူတန်းတောင်းရှိသူတွေကပြောပါတယ်တိုက်ရိုက်ကုန်စီဖလှယ်မှုအပေါ်မှာလက်မခံတဲ့စံကုန်တွေတွေလည်းရှိပါတယ်တိုက်ရိုက်လဲလှယ်မှုစနစ်မှာအားနည်းချက်တွေရှိနိုင်ကြောင်းမူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။တိုင်ကြီးလေးသိန်းကိုစာချုပ်ချုပ်မယ်၊ပြည်သက်စာချုပ်ချုပ်မယ်နော်။ဒါပေမဲ့ဘာသာစစ်တင်းနဲ့သွားမယ်။လေယာဉ်ထွက်ကုန်ပစ္စည်းတွေကိုပြန်ဝယ်ရမယ်။ရောင်းလိုက်တဲ့ဆောင်ကိုဝေသားမပေးဘူး။တပ်ပြီးဟောစားလို့လေယာဉ်ထွက်ရပစ္စည်းတွေဝယ်ရမယ်။ဒါဆိုရင်တို့ကရေသွေးနဲ့နဲ့ပစ္စည်းတွေတို့တံမတံပတ်သက်စီးနဲ့တို့ကဝယ်ရမှာဆိုတာလုံးဝမဖြစ်နိုင်ဘူး။တို့ကုန်တယ်တဲ့ဝေပဲလို့ကျင်လာတယ်ဝေသားမရသေးရတော့စီးပွားရေးလုပ်တဲ့ကိစ္စမှမဖြစ်နိုင်ဘူးလို့ဒီနော်။
ဖေဖော်ဝါရီ15ရက်ကစပြီးတရုတ်နိုင်ငံကသူ့ပြည်တွင်းမှာတရားမဝင်စံတင်သွင်းတာကိုတင်းကျပ်လာတဲ့အတွက်မြန်မာဘက်မူဆယ်လမ်းကြောင်းကသွားနေတဲ့စံအပါဝင်တရားနယ်ပြောင်းလဲတန်ချိန်1000ဝဲလောက်မူဆယ်ဂူရောင်တွေထဲမှာတောင်းတင်နေတာဖြစ်ပါတယ်။စံအပါဝင်မြန်မာနိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းရဲ့သုံးဖို့တပုံကတရားမဝင်လမ်းကြောင်းတွေကနေသွားနေကြတာလို့စံလုပ်ငန်းရှင်တွေကပြောပါတယ်။ ဥရောပသမဂ္ဂကလည်းမြမစံနှုန်းရှိကိုအခွန်ပြန်ကောက်နေပြီဖြစ်သလိုတရုတ်ဘက်ကလည်းတရားမဝင်ကုန်စည်တွေကိုကန့်တက်လာတဲ့အတွက်မြမနိုင်ငံအနေနဲ့တခြားအလားလာရှိတဲ့စံဈေးကွက်ကိုရှာဖွေဖို့လိုနေကြောင်းစံကုန်တဲ့အတိုင်းဝိုင်းကပြောဆိုနေကြပါတယ်
တရုတ်ပြည်ကိုမြန်မာနိုင်ငံရဲ့စံတွေတိုးမြင့်တင်ပို့နိုင်ရေးနှစ်နိုင်ငံညှိနှိုင်းဆွေးနွေးနေတဲ့အခြေအနေကိုကိုဇော်ထက်စုံစမ်းတင်ပြသွားတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစစ်ရှောင်ဒုက္ခသည်တွေဘက်ကိုအလှည့်ပေးပါဦးမယ်။မြောက်ဦးမြို့နယ်အတွင်းမှာဒီလပိုင်းအတွင်းဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ 6,000 ကျော်ဦးအိမ်စွန့်ခွာတင်ဆောင်ခဲ့ရတယ်လို့ဒေသတွေကွင်းစင်လေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပိုးပြီးတော့ပြင်းထန်လာတာကြောင့်ထိခိုက်ဒေဆုံးမှုတွေနဲ့စစ်ဘေးရှောင်သူတွေပိုများလာတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်မျိုးရပါတီ AMP ကနေစစ်ဘေးတန်ကြောင့်အရဖက်ပြည်သူတွေထိခိုက်နေတာဆုံးကျုံမှုစစ်ဘေးတင်းချောင်လေရမှုရှေးဟောင်းရင်ကျင်းမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလှိလာခဲ့ပါတယ်။တရပိုင်းတွင်မြမတမတော်နဲ့ရခိုင်တမတော်အေအေတို့စည်ရေးတင်းမှနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုထဲမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဥယျာဉ်50ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းနုစိန်ကပြောပါတယ
်ရှိကတရာရတာနဲ့ဖမ်းဆီးခံရတာနဲ့တေဆုံတာနဲ့ဒီမလို့ရေကူးရအားလုံး50ကျော်လောက်ရှိတယ်တခြားတွေကတော့အစားတော့မသိဘူးနောက်တော့ဖမ်းထားတဲ့ရင်စခန်းမှာရှိတယ်အစ်တွေကိုပို့လိုက်ပြီးစသဖြင့်ဒေယံဘယ်ပါမှမသိဘူးဖမ်းသွားတာတော့ပြီးလိုက်တယ်
။မြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်ရွာသားဦးရေကတော့6000လောက်ရှိနေတယ်လို့ဒေါ်အင်းနုစိန်ကဆက်ပြောပါတယ်
။မြောက်ဦးမြို့နယ်ဒီမှာဆို6000ကျော်လောက်ရှိအဲ့မှာအထူးသဖြင့်အမျိုးသမီးတွေ၊ကိုယ်ဆောင်တွေ၊ကလေးတွေ၊နောင်ကျန်းတွေအသက်ကြီးတွေတို့အများကြီးပါတာကိုဒီမှာပြခဲ့တာ။ချင်းအောင်မှလည်းဒဏ်ရာရတဲ့လူတွေရှိတယ်။
မြောက်ဦးမြို့တွင်ဒေလ15ရက်နေ့နဲ့18ရက်နေ့တွေကမြို့တွင်ပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေ၊ဒေသခံပြည်သူတွေသမိုင်းဝင်သတ္တနိကအဆောက်အုံပြည့်စုံမှုတွေရှိနေခဲ့တာပါ။ဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်းအဆောက်အုံပေါ်နေရာယူပြီးလုံချုံရေးယူရကနေပြန်လာတဲ့တမတော်စစ်ကြောင်းကိုပြစ်ခတ်လို့ဖြစ်ပေါ်ရတယ်ဆိုပြီးတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းဆိုင်စစ်စနားချုပ်တမတော်ပြည်ရေးစီဝေးရှိသူဘူမူကြီးဝင်းစောဦးကတော့အေအေအနေနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါတယ်
။တော်ရီထဲမှာစိုက်ကွက်မဖော်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းလဲပြီးတော့မှစိုက်ကွက်ပေါ်တယ်။ဒီဟာဒီတမင်အန်ပြီးပြီးတော့မှဒီကောင်လေးကိုရအောင်တမင်ဆန်တယ်လို့ပဲကျွန်တော်တို့ခင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံညာပြီးဖြစ်တာဆိုတော့ပင်မတာဝန်ကိုကဒေသတိမြေအေဂျင်စီစီသူတို့ရဲ့အတော်အဝင်စီစဉ်ကာကွယ်ရေးဆိုတော့ကျွန်တော်ရဲ့ဒါအဓိကတာဝန်ပဲဒီဟာကိုပဲလုပ်တာ။ဒီလိုလုပ်တဲ့လူကဒါကိုပြည့်စည်အောင်တော့မလုပ်ဘူးဆိုတော့သိကြကျွန်တော်အာမခံပြောရဲ။
အေအေဖွဲ့ကတော့သမ္မတော်ဘက်ကဆွဆဲပြောသလိုအယက်သားဖြူသူတွေပေါ်ပြင်မထားတိုက်ခိုက်နေတာမရှိကြောင်းပြောဆိုထားပါတယ်။မြောက်ဦးမြို့တွင်ကွင်းစင်းလေ့လာနေတဲ့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌသောအင်းနုစိန်ကတော့သူ့ရဲ့သိရှိချက်ကိုခုလိုပြောပါရယ်
။မြောက်ဦးမြို့နယ်အင်းမာရဲ့အဖြစ်ပွားသမျှကိစ္စကိုကိုယ်တိုင်ခံစားရှိတဲ့လူတွေရဲ့ရခိုင်ဟုတ်တဲ့အဲ့ဒီမြောက်ဦးကိုအဲ့ဒီရှင်တော်ကကြောက်နေတဲ့တခြားလူမျိုးတွေနိုင်ငံခြားသားတွေကတော့ဒါအကျမလို့ဟဲ့လို့တာပဲဒီဘက်ကစသည်ပြီးတော့ပြစ်ခတ်တာမျိုးမရှိပါဘူးဆိုတာမျိုးတော့အကျမလို့ပြောကြတယ်အမျိုးသမီးတွေကတော့မတန်တာမျိုးဆိုရင်ဒေသကပြစ်ခဲ့ဆိုတာကိုဒီကြည့်ကြည့်ကြပြောနိုင်တယ်။ကျမတို့စုံစမ်းလေးလာသမားတွေမှာတော့ပြည့်ရတယ်
ဒီခိုင်မျိုးရပါတီစုံစမ်းရေးကော်မရှင်ကနေစုဆောင်ရသမျှအချက်လက်တွေကိုအစိုးရကစာမှာဖော်ပြပြီးမကြာခင်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့မနေ့ဘက်ကရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ပဲတူတူကျေးရွာနေကုန်းအောင်ပြင်းတောင်လမ်းဘက်မှာမြမတ်သမတော်နဲ့ရခိုင်သမတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ပဲတူတူနဲ့တပ်ပြေကျရွာသား900ခန့်ဟာရွာထဲမှာမနေရဲပဲစာရင်ကျောင်းနဲ့ဖုန်းကြီးကျောင်းတွေမှာတိမ်းရှောင်နေကြရတယ်လို့ပဲတူတူကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တာလှိုင်ကအခုလိုပြောပါတယ
်။ကိုယ်တူရှိဘက်မှာကောင်းဝင်တုံခတ်မှာကြားတယ်။ဒီဘက်မှာတော့ရွာတော့မရှိဘူး။အော်လည်းနေကြည့်တယ်နဲ့ပါတယ်ဟာလည်းနေကြည့်တယ်နဲ့ပါတယ်။ရွာကလည်းချင်းနေတယ်။ကိုယ်တူကနေပြီးရွာဆက်ကြခုံးကျောင်းစာရင်ကျောင်းအဲ့ဒါမှာခုနေရတာပေါ့။ကျန်ကြရောပြည်သူရောဒုက္ခတွေခံစားရသော်ဆိုတော့960ရောရှိနေ
လက်ရှိရခိုင်ပြည်နယ်အတွင်းမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲတွေအချိန်မြင့်လာနေတယ်လို့ရခိုင်ပြည်နယ်မြောက်ဦးကြောက်သောမင်းပြဘူးလီတောင်ရသိတောင်နဲ့ဘုံလကျုံမြို့နယ်6မြို့နယ်မှာစစ်ပြေးစစ်ဆောင်ဒုက္ခတွေစခန်းပေါင်း33ခုရှိလာတယ်လို့စစ်ဘေးရှောင်ဒုက္ခတွေ2200ကျော်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
မြန်မာ ဒီကနေ့ရခိုင်မြောင်ပိုင်းကအစီအပြီခါတွေကအရှင်ရော်ပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပုံပန်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ကြီးဖြစ်တက်မဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့ပါတယ်။ဒါဆိုရင်အေးအေးကိုငြင်း
ွယ်သောတာရှင်တွေအနေနဲ့ကိုယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးထားမယ်ဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမည်ကို့မေးလိုတာတွေကိုစာနဲ့ဖြစ်စေအသက်ဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-232-382-554လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။တောင်ဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။ VOA အမေရိကန်တိုင်းကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုရန်ကုန်စီပင်သားရရွေးကောက်ပွဲမဲဆွယ်စီရောက်မှုအခြေအနေကိုပြောပြပေးသွားပါမယ်။ရန်ကုန်စီပင်သားရရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့ပေမဲ့လူထုရဲ့စိတ်ဝင်စားမှုမြင့်တက်မလာဘူးလို့ရွေးကောက်ပွဲဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကပြောပါတယ်။ရွေးကောက်ပွဲပေါ်လူတွေစိတ်ဝင်စားပြီးမဲပေးလာအောင်တက်ဆိုင်ရာတာဝန်ရှိသူတွေကစီပင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်သင့်တယ်လို့လည်းထောက်ပြကြပါတယ်။ကိုကောင်းဆန်ဟိန်ကအပြည့်စုံတင်ပြမှာပါရှင်။
ရန်ကုန်စီပင်ရွေးကောက်ပွဲကိုမကြာခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုယ်စားလှယ်တွေဟာမဲဆန္ဒအလိုက်မဲဆွယ်စီယုံရေးတွေကိုအကျိတ်အနဲ့ပြုလုပ်နေကြပါပြီ။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီပင်သားရေးဌာနရွေးကောက်ပွဲကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ပြည်သူလူထုကိုရွေးကောက်ပွဲအသိပညာပေးမှုအားနည်းနေတယ်လို့အခုလိုပြောပါရယ်
။ကျွန်တော်အခုဒီမှာလဲတန်းကရောက်နေပြီပေါ့နော်။ကျွန်တော်နောက်မှာပဲရှိရဒီလူတပုံကြီးကခင်ဗျာ။ကျွန်တော်ရွေးကောက်ပွဲလုပ်နေမှတော့သိတာမဟုတ်ကြဘူးခင်ဗျာ။ကျွန်တော်တို့အများစုကလည်းဟိုသိထားတဲ့ကျွန်တော် data ရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲမှာလူတို့ရဲ့ဆယ်ရာခိုင်နှုန်းတော့မရှိဘူးပေါ့နော်။အသိတရားရှိကြတယ်ဆိုတော့ဒီရွေးကောက်ပွဲအကြောင်းကျွန်တော်အနေနဲ့ပြုလုပ်တဲ့အခါမှာလဲလောတယ်ဆိုတော့ကျွန်တော်သိရတယ်။မဲဆွယ်ကာလလည်းတစ်လဆိုတဲ့အတွက်နည်းပါတယ်ခင်ဗျာ။နောက်ဟိုကျွန်တော်တို့အနေနဲ့ရပါတော့ကိုယ်စားလှယ်လောင်းနေနေရတော့ခင်ဗျာရတဲ့အချိန်မှာရအောင်ကျွန်တော်တို့ကတော့ဟိုဟာအခွင့်အရေးယူရမှာပေါ့နော်သို့တော်လည်းမှန်ပါတယ်ဗျာဘီသူတို့ကျွန်တော်အသိတရားပေးရမှာအားနည်းပါတယ်ဘာလို့လဲဆိုလို့ရှိရင်ခင်ဗျာဒီလိုမျိုးရွေးကောက်ပွဲလုပ်တယ်ဆိုတာကျွန်တော်အနေနဲ့ထုံးစံရရလဲနှစ်ခါသုံးခါဒီလောက်ပဲရှိသေးတယ်ဆိုတော့ကြတော့လူလူအနေနဲ့မဲပေးရမယ့်တာဝန်မဲပေးရမယ့်အသိတရားမဲပေးတော့မှစီပင်ရွေးကောက်ပွဲဆိုတာဘာအတွက်လဲဆိုအောင်ကျွန်တော်ချပြထားရတယ်နည်းသေးခင်ဗျာ
စီပင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်ကတော့ပြည်သူလူထုကိုယ်တိုင်စိတ်ဝင်စားလာစေဖို့အတွက်ရွေးကောက်ပွဲဥပဒေပြင်ဆင်ရမှာဖြစ်တယ်လို့သုံးသပ်လိုက်ပါတယ
်ဟိုဥပဒေပြင်မလားဟုတ်လားလေဒါကနိုင်ငံတော်အဆင့်နဲ့ဖြစ်သွားတယ်မဲမပေးမနေရဥပဒေပြင်မလားဒါဆိုတော့မဖြစ်မလို့အကုန်လုံးမဲပေးလာရတယ်နော်တခြားနိုင်ငံတွေလိုလေတိတ်ချက်ဟုတ်လားဒါကဟိုတော်တော်လေးအရေးကြီးတဲ့ကိစ္စတွေမှာပါလို့ဒါကျွန်တော်ထည့်သွင်းပြီးတော့ပြောကြရင်ဖြစ်ပါတယ်နောက်တစ်ခုကလူတွေစိတ်ဝင်စားအောင်ဆိုတာကဟုတ်လားမင်းစိတ်ဝင်စားမယ်မင်းစိတ်ဝင်စားမယ်လို့ပြောလို့လူလည်းမရဘူးလေဒါက तू တို့ပိုင်ခွင့်ကို तू ကမဲပေးခြင်းလည်းပေးလို့ရတယ်မပေးခြင်းလည်းမပေးလို့မရဘူးဆိုတော့မပေးခြင်းလည်းမပေးခြင်းလည်းနေလို့ရတယ်ဆိုတော့ကဟုတ်လားဟို तू ကဟိုမဆိုင်စားကွာမဆိုင်နေကွာဆိုတဲ့သဘောမျိုးအဲ့တော့မဆိုင်ခြင်းလည်းမဆိုင်ဘူးပေါ့
မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွေ့တမျိုးနယ်ကို3ဦးနှုံးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ရန်ကုန်မြို့ကမာရွတ်မြို့နယ်အတွင်းမှာနေထိုင်တဲ့ဒေါက်တာဆန်လာကျော်ကတော့စီပင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတဦးရဲ့အမြင်ကိုအခုလိုပြောပါတယ
်လူတွေကအရင်လေးရန်ကုန်မှာစီပင်ရွေးကောက်ပွဲတွေပါလုပ်ပြီးသိဘာမှထူးခြားမှုသိမရှိတော့လေစေပင်ကိုလူတွေဟာနင်းနေငါတို့ရွေးကောက်လိုက်လေအဲ့ဒီလူတွေဟာအလကားပဲသိပြီးတော့ထိထိရောက်ရောက်မလုပ်ကြပါဘူးဆိုတော့အပြင်းနဲ့ရှိနေကြလို့ထင်ပါတယ
်ရွေးကောက်ခံရတဲ့မြို့တော်စေပင်ကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံစည်ရဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးထက်ကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲ့ပေးရွေးချယ်ကြမှာဖြစ်ပါတယ်။လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ့်စီပင်ကော်မတီဝင်အသစ်တွေအနေနဲ့နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်ပြည်သူအတွက်စီပင်ဖြစ်လာအောင်ဘလောက်ဆွဲဆောင်နိုင်ကြပါမလဲ။ရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ။
လူစိတ်ဝင်စားမှုနယ်ပါနေစေရန်ကုန်စီပင်သားရရွေးကောက်ပွဲအခြေအနေကိုကိုကောင်းဆန်ဟင်းပြောပြသွားတာပါမြန်မာပြည်ဘက်ကသတင်းလွှာတွေဒီမှာပဲရန်နာပါမယ်ရှင်အခုတော့တစ်ပင်စိုက်ပြုစုရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်အမေရိကန်ပြည်ထောင်စုနီဗရာစကာပြည်နယ်မှာရှိတဲ့ပန်းပြိုးဥယျာဉ်ကနေနှစ်စဉ်ပြိုးပင်ပေါင်းတသန်းခွဲလောက်ကိုစိုက်ပျိုးထုတ်လုပ်နေပါတယ်။ဘက်စီနက်စရီပြိုးဥယျာဉ်ဟာအမေရိကန်စိုက်ပျိုးရေးနဲ့တစ်တောဌာနရဲ့လက်အောက်ကသက်တမ်းအရှိဆုံးပြိုးဥယျာဉ်လည်းဖြစ်ပါတယ်။ဒီနေရာမှာတစ်ပင်မျိုးစေ့တွေကိုပြိုးထောင်ပုံသူလောင်သိန်းစည်းပုံတွေကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတောက်လက်စီယာဘက်ကလက်စ်ရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
ချင်းရှူမျိုးစိတ်ဝင်အပင်တွေအတွက်မြောက်အမေရိကတိုက်ကမျက်ခင်းလွင်ပြင်ဒေသတွေကအရေးပါလာပါတယ်။နီဘရာစကာပြည်နယ်ဟက်စ်လေးရွာကလေးမှာရှိတဲ့အီဘက်စီပြိုးဥယျာဉ်ဟာသက်တမ်း118နှစ်ရှိသွားပါပြီ။နီဘရာစကာပြည်နယ်ကကြေပြိုးလာတဲ့ဆန်ဟီးလ်စ်ဒေသမှာတစ်တောကြီးတစ်ခုစိုက်ပျိုးဖို့ဆိုတဲ့စိတ်ကူးနဲ့ရုက္ခဗေဒပါမောက်ခဘက်စီကဒီဥယျာဉ်ကို1902ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။အဲ့ဒီစိတ်ကူဟာမဖြစ်နိုင်ဘူးလို့ယူဆရပါမယ်။ဒီနေရာကအကောင်းဆုံးဒေသတစ်ခုဖြစ်နေတယ်လို့ဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်။ဘက်စီပြောဥယျာဉ်က Richard Gilbert ကအခုလိုပြောပါတယ်
။ One of the main reasons this location was chosen here in Nebraska is within the
same ဘူးရီးချရတဲ့အကြောင်းရင်းတစ်ခုကတော့ Sand Hills ဒေသကတဲမြူအကြောင်းပါ။ရိုးပင်လေးကိုနှုတ်ယူလိုက်တဲ့အခါအမြစ်မှာတွေ့နေတဲ့တဲတွေကိုအလွဲလေးခါချလို့ရတဲ့အတွက်အမြစ်တွေမနာဘူးလေ။ဒီနေရာကနေအရည်အသွေးတိတ်ကောင်းတဲ့ပြိုးပင်လေးတွေထပ်ပါတယ်။ဒါပြင်ဒီဒေသကအိုဂလာရေကျောအပေါ်မှာရှိတဲ့အတွက်ကြောင့်ပြိုးပင်တွေအတွက်လိုအပ်တဲ့ရေကိုဒီကနေပဲအလုံအလောက်စုပ်ယူနိုင်ပါတယ်
။တစ်တောတွေကတိုက်ရိုက်ပေးပို့လာတဲ့ထင်းရှူအသီး၆ကလေးတွေရောက်လာပြီဆိုတာနဲ့အပင်ပြိုးတဲ့လုပ်ငန်းတွေစပြီးလုပ်ကမ်းရတယ်လို့မန်နေဂျာ Richard Gilbert ကပြောပါတ
ယ်။ We're going to take him and we're going to put him in the dryer.
ထင်းရှူတွေရောက်လာတာနဲ့အချောခံစက်တက်ပြီးအပူချိန်100ဒီဂရီနဲ့48နာရီအပူပေးထားရပါတယ်။ဒီတော့အစီလေးတွေပူ၆သိသွားပြီးအသီးကနေအစီတွေထုတ်ယူဖို့ပူပြီးလွယ်ကူစီပါတယ်
။မျိုးစေ့တွေကိုလည်းအထူးပြုလုပ်ထားတဲ့အအေးခန်းထဲမှာတိုးလောင်းထားရတာပါ။
We store right at about 14,000
ဒီမှာမျိုးစေ့ပေါင်ချိန်14,000လောက်တိုးလောင်းထားပါတယ်။အအေးခန်းအတွင်းပိုင်းမှာအအေးဓာတ်တွေလွတ်ထားပြီမယ်။အခုလိုတကားဖွင့်လိုက်တဲ့အချိန်ဆိုရင်တော့အနှုတ် 9 ဒီဂရီဆယ်စီယပ်ဖြစ်သွားပါတယ်။နည်းနည်းတော့နွေးသွားတာပေါ့။
တချို့မျိုးစေ့တွေကို1963ခုနှစ်ကတည်းကအဓိကအအေးခန်းထဲမှာတိုးလောင်းထားတာပါ။ပုံမှန်အားဖြင့်သစ်စေ့တွေကိုတိတ်ကြကြခဲထားတာတော့မဟုတ်ပါဘူး။ဒီစင်မာလာရောက်တာနဲ့မျိုးစေ့တွေကိုနှစ်နေနှွေးတဲ့ရာသူဦးတွေနဲ့တဟဆာတာဖြစ်အောင်နှလားလောက်လိကျင်ပေးပါတယ်။နောက်တော့အထူးဖန်လုံးအိမ်ထဲမှာနိုဝင်ဘာလအထိအပင်ပြိုးထားလိုက်ပြီးတော့သူ့ကိုစိုက်မဲ့နေရာကိုတင်ပို့ပေးတဲ့အချိန်ထိအိမ်ခန်းထဲမှာပြန်ပြီးတော့ထည့်ထားရတာပါ။
The reason we freeze the seedlings
in the fall ရောက်ပြီးဆိုတာနဲ့ပြိုးပင်တွေကိုအေးဒက်ပေးထားရတာကလည်းဒီပင်တွေကိုနှွေဦးရောက်မှတင်ပို့ရတာကြောင့်ပါ။နောက်ပြီးအပင်ဆိုင်ဖို့ပြိုးပင်တွေပို့ပေးရတဲ့နေရာတွေကလည်းတိတိအတော်အေးတဲ့နေရာတွေပါပြိုးပင်တွေကိုအဲ့လိုအေးခဲထားတဲ့အတွက်ရာသီဥတုအပြောင်းလဲဖြစ်သွားတာကအပင်လေးတွေပေါ်သက်ရောက်မှုမရှိပါဘူးဒီကပြိုးပင်တွေအတွက်ကတော့ဘယ်အချိန်မှဆိုနှွေဦးရာသီလိုဖြစ်နေနိုင်ပါတယ်ပို့ရမယ့်နေရာရောက်တာနဲ့အပင်ထုတ်ပြီးစိုက်လိုက်ရုံပါပဲ
အစိုးရပိုင်းတစ်တော်တွေကျေးလက်စိုက်ပျိုးရေးသမားတွေနဲ့ဌာနေအမေရိကန်တို့အတွက်သီးသန့်မြေနေရာတွေမှာစိုက်ပျိုးဖို့ပြိုးပင်တွေကိုနိုင်ငံတွေကနေရာအနှံကိုပို့ပေးရတာပါတစ်တော်တွေတော်မီလောင်ရင်ပိုးကြရင်ဒါမှမဟုတ်မိုးခေါင်ရေရှားရင်တစ်ပင်တွေပြန်ဆိုင်ပြို့ဖို့ဘက်စီပြို့ရင်မှာပြို့ပင်တွေရနိုင်တာကိုလည်းတော်ကောင်းအဖွဲ့တွေကသိထားကြပါတယ်။ဘက်စီပြို့ရင်ကနေတစ်ပင်အများစုကို90ရာခိုင်နှုန်းအထိပြို့ထောင်ပေးရပါတယ်။အဲ့ဒီပြို့ပင်တွေကိုမြေချပြင်းတော့နေပေါင်း40အတွင်းရှင်းတန်းကြီးထွားတဲ့တစ်ပင်ကြီးတွေပြန်ဖြစ်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ချက်ပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့ရေးသားနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို line meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုညနားဆင်ရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့ကိုဝင်းမင်းရဲ့ကြမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကကဏ္ဍမှာနားဆင်ရမှာကရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့ချင်းချင်းတိုက်ခိုက်နေကြတာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသားနိုင်ငံရေးပါတီတခုကအခုလိုသုံးသပ်ပါတယ်
ကျန်တဲ့ကြီးနေတယ်၊ကျန်တဲ့ပလောင်တိုက်တယ်။အဲ့လိုမျိုးမလူလားတဲ့ပြဿနာရှိနေတယ်ဆိုတာကလည်းတရားစတော့ဆိုတော့နိုင်ငံရေးပြဿန
ာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိပ်ရပြောကြားခြင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မျက်နှာတချမ်းရွက်ယောဂအကြောင်းကိုသိကြရမှာပါ။Bell's Palsy လို့ခေါ်တဲ့မျက်နှာတချမ်းရွက်ယောဂဟာအသက်အရွယ်မရွေးကြားမှမရွေးဖြစ်တတ်ပါတယ်။လေဖြတ်တာမဟုတ်ဘဲအခုလိုမျက်နှာတချမ်းဘာကြောင့်ရွက်သွားရတာလဲ။အဲ့ဒီလိုမျက်နှာရွက်မသွားခင်ဘယ်လိုလက္ခဏာတွေပြတတ်သလဲ။စမ်းသပ်မှုနဲ့ကာကွယ်ကုသမှုတွေဘယ်လိုရှိသလဲဆိုတဲ့အကြောင်းအထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มีอยู่ครับเนี่ยตัวเราดิ Bell's Palsy ลูกขอได้เนี่ยหน้าตะชันช่วยได้โยคะพอเสียเนาะญาติในกลุ่มมาผิดเตนี่ถ้าบ่รู้สิเลยครับ
ใช่ป่ะเสียงวันตะตั้นตัวเนี่ย40ชื่อพอดิไอ้คาล่าด้วยมาโจจาๆผิดเตลูกนี่ลูกเงลูกจี้ปอนเนาะแม่มาอยากจ้าของผิดเตだแม้ประมาณมาบลาอึดเนี่ยเลยสุดแล้วซินเสียတော့ไม่ရှိหูだแม้กระบะปอมาปูตะปางโตเทคนิคโล4รอบတော့ผิดเตสุดแล้วซินเสียก็รู้สิครับ
โอเคเสียเยบ้าจ้ามุโลอะกุโลမျိုးดิแม่นาตะชันช่วยดาผิดหาละเสีย
พวกเราก็นี่พยาถั่วเป็ดบายองโจยี่12ช่องน้องสิครับไอ้12ช่องเนี่ยมานัมเบอร์9ช่องอ่ะอุ้งเราก็นี่ทะยายถั่วพี่รอนี้อยู่ญาเป้นาออนน้ํามาเราโปรเทคแลนด์มีจองน้ํามาตรีกลิ้งสิครับအဲ့ဒီကနေအောက်ကနေပြီးတော့ကျွန်တော်ခက်မှညားပြအုံတော့ပဲအုတ်ခွန်ရိုးရဲ့နားနောက်မှာရှိတဲ့ပေါက်ကလေးကနေအပြင်ကိုထွက်လာတာပေါ့အဲ့ထွက်လာတော့မျက်နှာကိုဆုပ်ရှားမှုတွေအာယုံခံမှုတွေပါးရိုးဆုပ်မှုတွေအရသာခံတာတွေလေပင်လှုပ်တာတွေအဲ့ဒါတွေကိုအာယုံကျိုးစရာဖြားထွက်တာအဲ့ဒီအာယုံကျိုးပုံမှာပြိမိနေတယ်ဒါမှမဟုတ်အဲ့အာယုံကျိုးကြီးရောင်နေပေါ့တောင်းနေဆိုလို့ရှိရင်သူကထောက်ပံ့နေတဲ့ကြက်သားတွေကခဏတခုတည်သွားတယ်။ယာယီလို့မလို့ဘူး။ယာယီလို့မလို့ဆရာမျက်နှာရွေ့သွားတယ်။မျက်နှာမှာပဲဖြစ်တယ်။တခြားနေရာမှာဖြစ်။ဘာကြောင့်လဲဆိုတော့ဒီ facial nerve နံပါတ်9အာယုံကျောကမျက်နှာကိုပဲထောက်ပံ့တာ
။ဟုတ်ကဲ့ဆရာကြီး။ဒီအာယုံကျောနဲ့ပတ်သက်ပြီးဖြစ်တဲ့မျက်နှာတချမ်းရွေ့တာနဲ့လေဖြတ်တာနဲ့လည်းတချို့မှားယူဆနိုင်တဲ့အနေအထားတွေရှိတော့အဲ့ဒါလေးလည်းရှင်းပြပေးပါဦးဆရာကြီး။
မင်းများကအိမ်မက်နာတချမ်းရွေ့တာကိုမျက်နှာလေဖြတ်တယ်မျက်နှာလေဖြန်းတယ်အဲ့လိုပြောကြတာပေါ့နော်တကယ်တမ်းကလေဖြတ်တာလေဖြန်းတာနဲ့ဒီဘဲပါစီလို့ခေါ်တဲ့မျက်နှာတချမ်းရွေ့တာနဲ့မတူဘူးဆရာအောင်နေသုံးလုံးနဲ့လေဖြတ်တယ်ဆိုတာကအုံနောက်ထဲမှာကျိုးကျော်လေးတွေပိတ်သွားတာလာမို့ပေါက်ပြီးတော့ဒီကိုစိတ်လာအဲ့ဒါအုံနောက်တစ်နေရာမှာရှိတဲ့လှုပ်ရှားနိုင်တဲ့အင်္ဂါတွေလက္ခဏာတွေဒီလက်တစ်ခုတစ်ချက်သွားမယ်တော့မလှုပ်မရဘူးကျိုးကျော်နဲ့ပတ်သက်တယ်ဟိုဒီမျက်နှာလေဖြန်းတယ်လို့ပြောနေတယ်ဆိုတာကမျက်နှာတချမ်းရွေ့တာကြတော့ကျိုးကျော်နဲ့ဘာမှမဆိုင်ဘူးဒါကဒီဖြစ်တာမျိုးဖြစ်နေအာယုံရောရောင်ရမ်းတာဒါမှအာယုံရောကပြိမိတာနောက်တစ်ခုဖြည့်ရင်းနဲ့လည်းဖြစ်သွားတာမျိုးရှိတယ်အေးပတ်လို့ဖြစ်သွားတယ်အေးပတ်တယ်ဆိုတာဗိုင်းရပ်စ်ပိုးပေါ့နော်အဲ့တော့ကျွန်တော်တို့ဆက်ဆက်တာကတော့ဗိုင်းရပ်စ်ပိုးကြီးဖြစ်ပြီးရင်ဗိုင်းရပ်စ်ရောဂါရပြီးရင်ဖြစ်သွားတယ်လို့သုံးသပ်တယ်ဒါဆိုပါတော့မော်နာပေါ့ပကြိယောင်ကြီးရောင်ကပကြိယောင်ရဲ့ဒီအာယုံရောကပြိသွားမယ်အဲ့ပြီးရပြီးနောက်တစ်ပတ်နှစ်ပတ်တည်းမှာပဲမျက်နှာတစ်ချမ်းကျွေသွားတယ်ဒီလိုပဲဘဲတာစီမဖြစ်ခင်မှာရေကြောက်ရောဂါဝတ်သက်ရောဂါခြိုက်တိုးရောဂါသို့ကွေးရောဂါသက်ဆုပ်လေးကြောင့်ရောင်တာတွေ၊ဒါစီချောင်းဆိုးဖြစ်တာတွေ၊နောက်ဆို HIV ကစပါတော့။ဒါလေးတွေနဲ့ကျွန်တော်တို့ virus ဆောင်ပိုပြီးတော့ဖြစ်တာတွေ့ရတယ်။ဒါပေမဲ့တကယ်ပဲ virus ဆောင်လားဆိုတော့ကျွန်တော်သက်သေမထူးနိုင်ကြဘူး
။ဟုတ်ကဲ့။နောက်ထပ်ရောဆရာကြီးဟိုအန္တရာယ်ရှိနေတဲ့လူတွေရှိသေးလားဆရာ
။ကိုယ်ဝန်ဆောင်တဲ့လူတွေ၊ဟုတ်ကဲ့ဆီချိုရောဂါရှိတဲ့လူတွေမှာဒါမျိုးပိုဖြစ်တာတွေတွေ့ရတယ်။ဟုတ်ကဲ့မိသားစုတွေမှာဒါမျိုးဘဲပါစီဖြစ်မှုတွေလူတွေမှာလည်းဖြစ်လာတာတွေ့ရတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီရောဂါဖြစ်လာပြီဆိုရင်လက္ခဏာအနေအထားတွေရောဆရာကကပြောတဲ့ဒီမျက်နှာတချမ်းဟို ရွှဲ့တာပါရွှဲ့တာပေါ့ဆရာနော်အဲ့ဒါအပြင်တခြားလက္ခဏာတွေရှိသေးလားဆရာ
။ဒါအဲ့ရထပ်ထားခြင်းမနေ့မှဆက်ချင်းဖြစ်လာတဲ့ဟာမျိုးပေါ့နော်။မနေ့ကအကောင်ဒီနေ့မနေ့ကစာရောရေးတော့တော့လို့မရတော့ဘူး။သူရေးကြလာတယ်။အဲ့ဒါစီရေးလေးလာတယ်။မျက်စာဆွဲသွားတယ်ဆိုမှမသိလာတာပေါ့နော်။အဲ့တော့မျက်နှာတွေရွက်ပြီးဆိုရင်ကတွေးလို့သရေလို့မထိနိုင်ပါဘူး။နောက်ဖြစ်တဲ့ဘက်ကမေးဥတပိုင်းကနာကျင်နိုင်တယ်။နောက်ဖြစ်တဲ့ဘက်ကနားပဲအတော့နာမှာနာကျင်တဲ့။နောက်ကခေါင်းကိုက်တဲ့အမျိုးရှိတယ်။ဟုတ်ကဲ့ဆက်ကြောတက်တက်ပဲမှန်ညာရောက်သွားတဲ့လူတွေရှိတယ်ဒီခါနားနဲ့ပတ်သက်လို့ဟန်ချက်မထိနိုင်ဘူးအလက်တွေပါတယ်တော့ပြင်နေလူတွေရှိတယ်အဲ့တော့လေဘင်းရတယ်တကယ်အဲ့တော့ဒီလိုလက္ခဏာကအများကြီးတော့မျက်စိတစ်ဖက်ပွင့်နေကြတယ်ညအိတ်လို့ရှိရင်မျက်စိတစ်ဖက်ကမပိတ်တော့
ဟုတ်ကဲ့ဆရာဒီယောဂါကိုဆုံးဖြတ်နိုင်ဖို့အတွက်ကောဟိုလှုပ်တင်တာတွေရှိတယ်လားဆရာ
အဲ့တော့မျက်နှာဆိုတာကမျက်နှာပေးပေါ့ဗျာပြုံးပြမယ်မျက်စိမိတ်ပြမယ်ဟောရီပြမယ်လေးချောမယ်စကားပြောမယ်ရှားတော့ရောက်လာခါမယ်အဲ့တော့ဒီအာယုံဂျိုးတွေရောင်ရမ်းသွားတဲ့ခါမှာသူထောက်ပံ့နေတဲ့ရှားတဲ့လှူရှားမှုကတည့်တယ်မထွက်တော့ဘေးဆောင်သွားမှာလို့ဒီသွားစီးလိုက်မယ်ဆိုလို့ရှင်သွားတစ်ဖက်ပဲစီးရတယ်ဆက်ကမစီးဘူးနှာခမ်းတွေကရွေ့သွားတယ်အဲ့လိုမျိုးကြောင့်မျက်စိကိုနှစ်ဖက်စလုံးမိတ်ခိုင်းတဲ့ခါမှာတစ်ဖက်ကကြံခဲ့တယ်တစ်ဖက်ကကောင်းကောင်းမိတ်လို့မရအောင်ညာကဆရာတော်နဲ့ဒီမျက်နှာလေးရွှဲ့တဲ့လူတွေကိုကျွန်တော်အဲ့လိုစမ်းတက်တယ်ဘယ်နှစ်ဖူးမှမြင့်ကလေးမျက်မှောင်တုတ်ကြည့်တာမျက်စာကြည့်တာအဲ့လိုခိုင်းလိုက်တယ်အဲ့ဒါကြောင့်အပေါ်ကနှစ်ဖူးရည်တွေကတစ်ဖက်ပဲရှိတယ်တစ်ဖက်ကမရှိဘူးအဲ့လိုမျိုးမျက်စိအတင်းတိတ်ပြီးတော့ကျွန်တော်ဆွဲခွဲရတဲ့ခါမှာလည်းမဖြစ်တဲ့တည်းကကောင်းကောင်းလေးအတင်းကိုခါရကရုံးခါတာပေါ့နောက်ကလေးချုံခိုင်းရင်လေးချုံလို့မရတော့ဘူးနောက်ကအရသာပေါ့နော်ရှာရဲ့ရှေ့ပိုင်းသုံးပုံနှစ်ပုံကိုဒီမျက်နှာအာရုံစောရထောက်ပံ့တာပေါ့အဲ့တော့ရှာအရှိပိုင်းကိုညာနဲ့ရလာဖြာကြည့်မယ်ခြုံရဲရတာတော့ရလာမသိရောဒါရတာတွေပြတ်သွားတယ
်ဟုတ်ကဲ့ဆရာကြီးကုသမှုအပိုင်းနဲ့ပတ်သက်လို့ရော
မျက်နှာကိုနှိမ့်ငယ်ပေးတာမျိုးတွေလက်ကလေးနဲ့တော့တော့ကမျက်စိအာရုံကိုမျက်စိကျစားတွေကိုသိကျင်တာပါဗျာသွားရမ်းကြည့်ကြည့်မယ်ကွာကြည့်မယ်နေခုံးမှုကြီးပင့်ကြည့်မယ်အဲ့လိုမျိုးတွေ၄စဉ်နေကျစားလို့ရှာမှုတွေလုပ်ပါတယ်ဒီကြားထဲမှာအာရုံကိုရောင်ရယ်ဆိုတဲ့ကြောင်အာရုံကိုအယောင်ရော့အောင်ပြန်ဒီစလုံးပါတဲ့စီးလိုက်ပါတဲ့ခြေဝါတွေကိုဆောင်ရပေးလို့ရှိတယ်အဲ့ဒါပြေးလိုက်တာနဲ့နှစ်ရက်သုံးရက်တည်းအောင်ကျော်သွားတာကြီးသိရတယ်။ဒါအပြင်ဗိုင်းရပ်ရှောင်ဗိုင်းရပ်လက်ကျန်လေးရှိမှဆိုလို့ဗိုင်းရပ်သေးတဲ့ဆေးတွေပေါ့နော်အိဖက်ကလူပါလို့ပါလို့အဲ့အရာတွေနဲ့တွဲလိုက်တာလည်းရှိတယ်။ရှာရှာပါပါအောင်ရောပြိနေလို့သွားပြီးခွဲဆေးရတာမျိုးတော့ရှိတော့ရှိတယ်လေဒါမက်တာတွေကလည်းသိတော့မလုပ်ရင်မရှိပါဘူး။အဲ့တော့အဓိကကြီးဆိုင်ရမှာကမျက်စိတစ်ဖက်ပွင့်နေတဲ့အတွက်ကြောင့်မျက်လုံးကခြောက်ပြီးတော့မျက်စိကွယ်တာမျက်စိထဲမှာရှိတဲ့ကော်နီယာလို့ခေါ်တဲ့မျက်သားတွေရောင်တာရုပ်တည်ရဲ့အန်တီရဲ့ထိခိုက်မိတာဒါမျိုးတွေတော့ဆက်ပြောနေနေဖြစ်လာနိုင်ပါတယ်။အဲ့တော့အဲ့မျက်စိလေးပုံမှာအဝတ်ကလေးတွေအုပ်ပြီးတော့ဖိတ်ရမယ် iPad လေးတင်ရမယ်ရေတွေးအဲဒါကြောင့်ခိုက်အေးအေးလေးပေါ့နော်အဲအဲ့လိုရေတာဝယ်လေးတွေပေါ့နော်ဒီ tissue တာဝယ်ဝတ်တာဝယ် tissue လေးတွေအဝတ်ပါပါလေးတွေရေဆုပ်ပြီးတော့အဲပုံမှာမျက်စိအုပ်ပြီးတော့အိပ်ရမယ်အမောင်ချအိပ်ရမယ်နောက်ကမျက်စိလေးရေမခန်းချောက်သွားအောင်ရေဆင်းလေးတွေပေါ့နော်စူထိုင်းသွားတဲ့ဟာမျိုးလေးတွေခတ်ပြီးလို့ရတယ်မကူတာပဲနဲ့လည်း85ရာခိုင်နှုန်းတော့လူနာတွေဟာသူ့လူတွေတန်ကောင်းသွားတဲ့အတွက်ကြောင့်အချိန်တိုင်းတော့ပြောင်းသွားတယ်လူနာတွေကဖြစ်လာပြီဆိုလေဖက်တယ်လို့ထင်ကြရအောင်ကြောက်ရွံ့သွားတယ်ဒါကြီးကရုပ်ဆိုးပြီးကြံနေတယ်လို့ထင်နေကြတယ်အဲ့တော့တော်တော်များများလည်းနလန်ထလာတယ်ပြင်ပတန်းပြင်ပတန်းရှာရှာပါပါအနေငယ်ကြံခဲ့ပြီမလဲအဲ့လူကပုံမှန်သွားလာနေတဲ့အချိန်ဒီမှာဘာမှဖြစ်ပဲနဲ့စိတ်ဓာတ်အာရုံတွေ stress တွေပေါ့နော် PR တွေစိတ်ဖြည်စည်းမှုတွေစိတ်များလာရင်အနေငယ်ကြံဖြစ်ကြတွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဒီကာကွယ်နိုင်တဲ့အနေထားရော
ဒီယောဂါကဖြစ်ကြောင်းကိုကျွန်တော်မသိသေးဘူးအာရုံကြောင့်ရောင်နေဆိုတာပဲကျွန်တော်တို့ပြည်ပါကြောင့်ရောင်လာလဲဖြစ်မိတာလားအေးပတ်တာလားစာမားအပြင်ကာကွယ်စည်းလဲမရှိဘူးဘယ်လိုကာကွယ်ရမလဲမေးရင်တော့ဘယ်လိုဆရာဆီဂျိုသမားဆိုဆီဂျိုကောင်းကောင်းခင်းပါဗျာကိုဝန်ဆောင်ဆိုရှင်ကိုဝန်ဆောင်ကဖြစ်လေဖြစ်တာကြီးပူပြီးကူးဆိုင်မယ်ဖြစ်ဖြစ်ချင်းရောင်နေကိုတက်ကြောင်းတဲ့လူတွေနဲ့တိုင်ပင်ပြီးတော့ဥဒါမှုခိုင်လိုက်မယ်ဆိုလို့ရှိရင်တော့ဒါသိကြောက်ကြာခေါင်းလေယောဂါမဟုတ်ဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်ကိုမနေ့ကတောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ကြိမ်ပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်။အခုမြမအရေးသုံးသက်ချက်ကိုနှာစင်ရပါမယ်။ NLD အစိုးရသက်တမ်းတဝက်ကာလမှာပြည်သူသဘောထားဘယ်လိုရှိသလဲဆိုတာကိုသိရဖို့ရွေးကောက်ပွဲဆိုင်ရာပြည်သူအဖွဲ့ကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥကောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင်။
မော်ဂရတီအတွင်ကူပြောင်းမှုနဲ့ NLD အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ People's Alliance for Credible Election PACE အဖွဲ့ကလွန်ခဲ့တဲ့နှစ်ကစစ်တမ်းနှစ်ခုထုတ်ဝေထားပါတယ်ပထမစစ်တမ်းကိုဇန်နဝါရီလမှာထုတ်ဝေပြီးဒုတိယစစ်တမ်းကိုစက်တင်ဘာလမှာထုတ်ဝေပြန်ပါတယ် Washington အခြေစိုက် NDI National Democratic Institute နဲ့UK အတူကငွေကြေးနဲ့နှိပညာအကူအညီပေးတာကြောင့်အခုလိုပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူနိုင်တာဖြစ်ပါတယ်။ Asia Foundation ကလည်း2014မှာပ ပြည်သူသဘောထားစစ်တမ်းထုတ်ပြန်ခဲ့ဘူးပါလေ။နိုင်ငံရေးအစိုးရနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလူစိတ်ရှိဖို့ကိစ္စဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအရေးကြီးပါပဲ။ဒါပေမဲ့ NLD အစိုးရတက်ဆာမှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းလောက်ရှိခဲ့ရာက2018ရောက်တော့40ရာခိုင်နှုန်းပဲရှိတော့တယ်လို့ဆိုပါတယ်။နောက်ခံပညာမြင့်မားလေလေနိုင်ငံရေးမှာစိတ်ဝင်စားမှုများလေလေဖြစ်နေပါတယ်။အဖြစ်သက်ပညာနောက်ခံရှိသူက50ရာခိုင်နှုန်းမရှိသူက30ရာခိုင်နှုန်းနိုင်ငံရေးကိုစိတ်ဝင်စားပါတယ်။အမျိုးသားကအမျိုးသမီးနဲ့ပိုးပြီးနိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းမှတ်တမ်းတင်ထားပါပဲ
။ပြည်သူအချင်းချင်းယုံကြည်မှုနဲ့မတူကွဲပြားတာကိုလက်ခံနိုင်မှုဟာဒီမိုကရေစီစနစ်ရဲ့အရေးကြီးတဲ့အခြေခံတစ်ခုဖြစ်ပါတယ်။တွေးဆုံမေးမြန်းထားသူ80ရာခိုင်နှုန်းနီးပါးကအချင်းချင်းယုံကြည်မှုမရှိဘူးလို့ဆိုပါတယ်။မွေးစေဝါသုံးဆွဲသူနဲ့အိမ်နီးချင်းမဖြစ်လို့သူက60ရာခိုင်နှုန်းလောက်ရှိပါတယ်။အရက်သမားနဲ့အိမ်နီးချင်းမဖြစ်လို့သူက40ရာခိုင်နှုန်းရှိပြီးလိင်လူချင်းပေါင်းသင်းဆက်ဆံသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူက30ရာခိုင်နှုန်းရှိပါတယ်။ကိုယ်ကိုယ်ယုံကြည်မှုမတူသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူကတော့20ရာခိုင်နှုန်းရှိပါတယ်။ပြည်သူအချင်းချင်းယုံကြည်မှုမှာအားနေပြီးမတူကွဲပြားမှုကိုလက်ခံနိုင်တဲ့စွမ်းအားလည်းနှဲပါနေပါတယ်။ NLD အစိုးရတက်လာတဲ့2016မှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းရှိရာက2018စက်တန်းမှာ40ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်။လွန်ခဲ့တဲ့4မေ2014မှာ Asia Foundation ကပြည်သူသဘောထားစစ်တမ်းကောက်ယူတုန်းကလည်းပြည်သူတွေတဦးနဲ့တဦးမယုံကြည်ကြဘူးလို့ပြောသူက80ရာခိုင်နှုန်းရှိပါတယ်။အနည်း50ပြည်သိခံရတဲ့လူအဖွဲ့အစည်းဖြစ်တာမို့မျက်စံနာပေးဖို့စိတ်ဝင်စားကြပြီးမှနိုင်ငံရေးကိုစိတ်ဝင်စားဘူးလို့ဆိုပါတယ်။နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအနည်းငယ်အဖြစ်မြင်ခဲ့တဲ့အချင်းတလေးကိုဖျောက်ဖျက်နိုင်ဖို့ကဲကဲနေပုံရပါပဲ။လူဦးရေ3000ပါနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိတယ်လို့ Asia Foundation အစီရင်ခံစာမှာဖော်ပြထားပါပဲ။ဒါပေမဲ့နိုင်ငံရေးသမားတွေကိုအကောင့်ဘက်ကမြင်ကြတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PAC အစီရင်ခံစာမှာဖော်ပြပါတယ်။အစိုးရဟာမိမနဲ့တူပြီးပြည်သူလူထုကိုစောင့်ရှောက်ရမယ်လို့မြင်သူက65ရာခိုင်နှုန်းရှိပါသေ
း။နိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရလက်ထက်ကတည်းကပိုမိုကောင်းမွန်လာတယ်လို့မေးမြန်းခံရသူတဝက်လောက်ကယူဆပါတယ်။လုပ်ငန်းတည်ဆောက်မှုမိသားစုဝင်ငွေကုန်ပစ္စည်းဝန်ဆောင်မှုစတဲ့စီးပွားရေးကဏ္ဍတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရခေတ်ထက်သာတယ်လို့ဆိုပါတယ်။အလို့အကံအခွင့်အလန်းကောင်းမွန်လာပြီးစင်ရဲချမ်းသာကွာဟမှုဟာလည်းကျင်းမြောင်းလာပါတယ်။ဘေးရန်ကင်းရှင်းမှုမှာလည်းလက်ရှိအစိုးရလက်ထက်မှာပိုမိုကောင်းမွန်လာတယ်လို့အများစုကယူဆကြပြီးလေးပုံတစ်ပုံလောက်ကသာပိုဆိုးလာတယ်လို့မြင်ကြပါတယ်။တိုင်းသားနေမီတွေကလက်နက်ကန်ပိဋိပက္ခတွေရောပါသွားတယ်လို့ယူဆသူနဲ့ပိုဆိုးလာတယ်လို့မြင်သူဥယေကတော့အတူတူဖြစ်နေပါတယ
်။ရရကိစ္စသူဝေးရှင်နေဝေးလွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံဝေးပြည်သူမြို့တင်တာဆန္ဒထုတ်ဖော်ပွဲရမထိုးတောင်းဆိုပွဲစတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်သူ55ရာခိုင်နှုန်းလောက်ရှိတယ်လို့ PAC အဖွဲ့အစည်းအင်္ဂါစာမှာဖော်ပြပါတယ်။ဒီနေ့ဒေသမှာတော့ပါဝင်သူဥယျာဉ်50ရာခိုင်နှုန်းလောက်ရှိတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်သူပိုမိုများပြားတယ်လို့ဖြစ်နေပါပဲ။နိုင်ငံရေးသမားတွေဟာရွေးကောက်ပွဲကာလမှာပေးထားတဲ့ကတိတွေကိုရွေးကောက်ပွဲပြီးတဲ့အခါမှာအကောင့်တွေပေါ်ဖို့ပြက်ကွက်ကြတယ်လို့မင်းမြန်ခံရသူ50ရာခိုင်နှုန်းကဖြေပါတယ်အစိုးရဆေးရုံနဲ့ဈေးပိကန်းရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေကိုမင်းမြန်ရဲ့အခါမှာပုံမူကောင်းမွန်လာတယ်လို့60ရာခိုင်နှုန်းကဖြေပြီး70ရာခိုင်နှုန်းကသာအပြောင်းအလဲမရှိဘူးလို့ဆိုပါတယ်စားတိုင်းမိုဘိုင်းဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးဝန်ဆောင်မှုအခြေအနေဟာလည်းလက်ရှိအစိုးရလက်ထက်ကပုံမူကောင်းမွန်တယ်လို့မင်းမြန်ခံရသူ60ရာခိုင်နှုန်းကဆိုပါတယ်အရှင်းနဲ့ရေသုံးဆွဲနိုင်မှုပါလေလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့60ရာခိုင်နှုန်းကဖြေပါတယ်။တမတော်ကိုယ်စားလှယ်လုံးဝမရှိသင့်ဘူးလို့ဖြေချသူက30ရာခိုင်နှုန်းကျော်ရှိပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ခင်းမှနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သာသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့တမိုင်းဝင်နေရာတွေမှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့ဆရာတော်ကြီးတွေကနေတပ်ဆိုင်ရာကိုမြစ်တာရခန့်ထားပါတယ်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံပွဲကိုမွန်ပြည်နယ်မှာကျင်းပခဲ့ရဆိုတာနဲ့ရှမ်းပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အချင်းချင်းစစ်ရေးပဏိပခကြောင့်ဒေသခံတွေဒုက္ခရောက်နေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့ကအထင်ကရသမိုင်းဝင်နေရာတစ်ခုဖြစ်တဲ့ကြောက်တော်တောင်မှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့ကြောက်တော်မြို့ကမြို့နယ်တန်ခတ်မဟာနာယကဆရာတော်ကြီးတွေအပါအဝင်ဆရာတော်ကြီး12ပါးကတပ်ဆိုင်ရာကိုစာရေးမြစ်တာရက်ခံလိုက်ပါတယ်။မတ်လ25ရက်နေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုလိမ့်မှုပြီးဆရာတော်ကြီးတွေကအခုလိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်။ကြောက်တော်တောင်ဟာဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ဖြစ်တဲ့မြတ်စွာဘုရားတော်ကိန်းဝတ်တဲ့စီရီတော်ရှိသလိုတခြားသာတဏိကအဆောက်အဦတွေနဲ့ယဉ်ကျေးမှုအမွေနှစ်တွေရှိနေပြီးအနေနဲ့အရရကပုံကိုယ်တွေလာရောက်ကုသပွားများတဲ့နေရာမှာလက်နက်တွေနဲ့လာရောက်နေထိုင်တပ်ဆွဲတာမတင့်တော်တဲ့အတွက်လိုအပ်သလိုစီမံညွန်ကြားပေးဖို့မြစ်တာရက်ခံတယ်လို့အဲ့ဒီစာမှာဖော်ပြထားပါတယ်။မကြသေးမီကလည်းမြောက်ဦးမြို့ထဲမှာလက်နက်ကြီးငယ်ပစ်ခတ်ခံရမှုကြောင့်တမိုင်းဝင်နေရာတချို့ထိခိုက်မှုတွေရှိခဲ့သလိုအရသား9ဦးလည်းဒဏ်ရာရရှိခဲ့ပြီးပူရီတောင်မြို့နယ်က31ပုံစီတီကရုတ်ထုတချို့လည်းပျက်စီးမှုတွေရှိခဲ့ပါတယ်
။မွန်ပြည်နယ်ဆယ်မြို့နယ်ကလူထုတွေပါဝင်တဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံပွဲကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ပန်းချံမှာမတ်လ24ရက်နေ့ကကျင်းပခဲ့တာလူ 4,000 ကျော်ခန့်ပါဝင်လှုပ်ရှားခဲ့ပါတယ်။2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒနဲ့ကန့်ညီတဲ့အခြေခံဥပဒေတွေရွေးဆဲပြဋ္ဌာန်းရေးအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံမယ်ဆတဲ့ကြွေးကြော်တန်တွေနဲ့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီခါနှမမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်၊ပြည်နယ်လွှတ်တော်ဥက္ကဋ္ဌသောတင်အိနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်ခဲ့ပါတယ်
။ချင်းပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲကြောင့်စစ်ရှောင်ဦးရေ2000ကျော်ရှိနေတယ်လို့ပလက်ဝမြို့နယ်စစ်ရှောင်အရေးကူညီသူတွေကဆိုပါတယ်။အထူးတပြင်တိုက်ပွဲအဖြစ်များတဲ့ပလက်ဝမြို့နယ်ရှင်းလက်ဝပကာဝစတဲ့ဒေသခံရွာသားတွေဟာပလက်ဝမြို့နယ်နဲ့ကြောက်တော်မြို့နယ်အဆက်တွေမှာစစ်ပေးရှောင်အဖြစ်ခေါ်လုံနေကြရပါတယ်။အဲ့ဒီအထက်ဘင်္ဂလားဒေ့ရှ်နဲ့စစ်ဖက်ကိုတင်းရှောင်နေတဲ့လူဦးရေ130ခန့်ရှိနေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်စစ်ရှောင်တွေနေရာရင်းပြန်နိုင်ဖို့ပလက်ဝမြို့နယ်လူမှုပရဟိတအဖွဲ့တွေနဲ့ချင်းပြည်နယ်ကုလသမဂ္ဂနိုင်ငံတကာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF အဖွဲ့တို့မတ်လ25ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်နိုင်ငံချိတ်ဆက်တင်ပြသွားဖို့စီစဉ်သွားမယ်လို့ပရဟိတအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါရယ
်။ရှမ်းပြည်နယ်မြောက်ပိုင်းနံမလူမြို့နယ်မန်ဆန်အုပ်စုမှာအစိုးရတပ်နဲ့တပ်ပေါင်းစုတွေကြားတိုက်ပွဲတွေကြောင့်မိုင်းမှုရွာကနေအိမ်နှလုံးလက်နက်ကြီးကြီးထိပ်ပြီးမိလောင်ပျက်စီးခဲ့ပါရယ်။မလ29ရက်နေ့နေ့လယ်ပိုင်းကမြောက်ပိုင်းမှာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင့်နေအိမ်ပေါ်မှာလက်နက်ကြီးကြီးကြားရောက်ထိမှန်ခဲ့တာဖြစ်ပါတယ်။မိုင်းမှုရွာကဥလုံးဆန်ပေါ်ရက်နေအိမ်နဲ့စိုင်းတော်မိန်နတ်မွန်ခန်းတို့ရဲ့နေအိမ်တွေဖြစ်ပြီးဆန်စပါတင်းပေါင်းရာချီလေထွန်ဆက်တွေမြေဩစာတွေအိမ်မွေးကျဲဝက်တွေမိလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတွေကတော့တိုက်ပွဲကြောင့်ပြီးခဲ့တဲ့2ရက်3ရက်ကတည်းကမန်ဆန်မြောက်ကျောင်းကိုရှောင်သိမ်းခဲ့ပြီးဖြစ်တာကြောင့်လူလူထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူး။လက်ရှိမန်ဆန်အုပ်စုစစ်ရှောင်စခန်းတစ်ခုမှာစစ်ဘေးရှောင်ရွာသား120ကျော်ရှိနေပါတယ်
။လာမေပညာတင်နဲ့ကရင်ပြည်နယ်မှာရှိတဲ့အခြေခံပညာမူလတန်းတွေမှာကရင်ပြည်နယ်ရေးရာလေ့လာဆရာဗာရာယတ်တစ်ခုကိုတင်ကြားဖို့တင်ညွန်းညွန်းတန်းရေးဆွဲပြီးနေပြီလို့တင်ညွန်းရေးဆွဲရေးတာဝန်ရှိသူတွေကပြောပါတယ်။လက်ရှိအချိန်မှာတင်ညွန်းညွန်းတန်းရေးဆွဲပြီးတဲ့အစ်စ်နာဖြစ်ပြီးပြည်နယ်အစိုးရမြန်မာနိုင်ငံတင်ညွန်းညွန်းတန်းရေးဆွဲရေးကော်မတီနဲ့ပြည်ထောင်စုအစ်စ်အတီးပြုပါကအခုစတင်နဲ့မှစတင်မိတ်ဆက်တင်ကြားတော့မှာဖြစ်တယ်လို့ကရင်ပြည်နယ်ရေးရာလေ့လာဆရာတင်ယိုးရေးဆွဲရေးအဖွဲ့ခေါင်းဆောင်ဦးတက်နိုင်ဦးကပြောပါရယ်အခုတင်ယိုးညွန်တန်းဟာကရင်ပြည်နယ်အတွက်တည်တံ့ရေးဆွဲထားတဲ့တင်ယိုးဖြစ်ပြီးပြည်နယ်အတွင်းမှာရှိတဲ့တိုင်းနာလူမျိုးစုရိုးရာဒလိတမိုင်းဝင်အထင်ကရနေရတဘာဝရေမြေတယံစာဒနဲ့ကရင်ပြည်နယ်စီးပွားရေးအကြောင်းတွေကိုအခြေခံပြီးရေးဆွဲထားတာဖြစ်ပါရယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေအချင်းချင်းဖြစ်ပွားတဲ့စစ်ရေးပဏိပခအတွင်းဒေသခံပြည်သူတွေမထိခိုက်စေဖို့နဲ့မိမိတို့ကြေညာထားတဲ့အတိုင်းလိုက်နာကြဖို့ရှမ်းပြည်နယ်မြောက်ပိုင်းကလွတ်တော်ကိုယ်စားလှယ်တွေပြည်သူလူထုတွေနဲ့အရက်ပတ်လူမှုဖွဲ့စည်းတွေကတောင်းဆိုခဲ့တာပါအမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်
။တီဘောမဲဆန္ဒနဲ့ပြည်내လှုပ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကတော့လက်နက်ကင်ဖွဲ့တွေကြောင့်ပြည်သူတွေထိခိုက်မှာမလိုလားဘူးလို့ဆိုပါတယ်
။ဖြစ်တင်လာတော့ဒဲလက်နက်ကင်ကြောင့်မဆိုးပြည်သူလူထုကထိခိုက်နေဆိုတော့ဒါတော့မဖြစ်သေးဘူးမနော်ကျွန်မတို့အားလုံးအနေနဲ့တော့ဒဲလက်နက်ကင်မှပြည်သူလူထုထိခိုက်လာမဲ့ပဲလက်နက်ကင်မဆိုးမလိုအပ်ဘူးပေါ့။တခြားတော့တည်ပြီးတော့ဟိုကွန်မန့်မပေးလို့ပါဘူးဟိုဖြစ်တင်လာတော့တို့မိမိစကားမိမိရဲ့ထုတ်ပြန်ချက်တိုင်းတော့လည်းနာဖို့လိုအပ်တာလေးနော်
ရှမ်းပြည်ပြည်လဲစုတောင်းရေးကောင်စီ RCSSSA အနေနဲ့ရှမ်းပြည်သူသက်ရေးပါတီ SSPP SSA နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုမိမိကိုယ်ကိုခုခံကာကွယ်ခြင်းမပအပြစ်ရဆဲထားကြောင်းမတ်လ20ရက်နေ့က RCSSSA ကနေထုတ်ပြန်ထားတာပါထုတ်ပြန်ပြီးမတ်လ25ရက်နေ့မှာဒီပေါ်မြို့နယ်နဲ့နံမလူမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့နယ်စည်းမခြားပရဟိတဖွဲ့ဒီပေါ်တာဝန်ခံကုမျိုးကခုလိုပြောပါတယ်
ခုလုံးလုံးစေကတော့မနေရကျွန်တော်တို့ငားမခေါ်အုပ်စုလူပြောင်းတန်းရွာနဲ့ဘုံနာရွာနားမှာတော့တိတိမိလေးတစ်ခုတော့ကြားလိုက်တယ်လေအတန်းလေးထွက်လာလို့ပေါ့နော်အပိုင်းလေးပေါ့ကျွန်တော်တို့အနေနဲ့ကတော့ဒါဟိုဒါမဖြစ်စေချင်ပါဘူးပေါ့နော်ကိုတိုင်းသားချင်းချင်းပေါ့နော်ဘုံလုံးဒီညီညွတ်နဲ့ညီငယ်ငယ်လေးဖြစ်သွားရင်လက်ရှိဒီမှာလက်တွေ့ခံစားနေရတဲ့တီတီတွေရဲ့ဘဝကြီးရောနော်ဟိုဘဝအနေထားတွေကလည်းစီးပွားရေးလုပ်ငန်းတွေပြင်းနေတာပေါ့နော်ကျင်းနေတော့အဲ့ဒီဥစ္စာတွေပြန်လည်ပြီးတော့လုံနိုင်အောင်တော့အေးချမ်းချမ်းလေးနေနိုင်အောင်အားလုံးပူးပေါင်းနဲ့ညီညွတ်လေးနဲ့ဒါအေးချမ်းချမ်းဖြစ်ရင်ကျွန်တော်တို့ရတော့တကယ်ကိုအေးချမ်းမှာပါ။
တိုက်ပွဲတွေကြောင့်ဒီဘောနမလူလမ်းမဘောကြေးရွာကဒေရခန့်ပြည်လူနဲ့ဆောင်ကျော်ထွက်ပြေးသိမ်းချောင်ခဲကြရပြီးခဏချင်းထိနေရမပြန်နိုင်သေးတဲ့စစ်ဆောင်တွေလည်းရှိနေသေးတယ်လို့ပြည်နယ်လွှတ်တော်ကလည်းနန်းဆဆိုင်အေးကဆက်ပြောပါတယ်
။မတော်150ကျော်လောက်ပဲကျန်တော့ရှင်ဟိုစကားတော့300ပါဘောနော်300ကနားမခေါ်ပါရဲ့နောက်ပနေရဲ့အဲနောက်ထပ်ကျင်းတီပါရဲ့ရှိတယ်ဆိုတာလဲဟိုစက်ကွဲနေတော့ပြီဆိုရင်အင်္ဂလိပ်ပြေးပြန်လိုက်ဟိုစက်တွေးလုံးလိုက်စက်ကွဲပြန်ဖြစ်ပြီဆိုရင်ပြေးလာလဲအဲ့လိုမျိုးနေထားပါ
ဒေသခံတွေနေရရင်အေးချမ်းလုံခြုံစွာပြည်နေထိုင်ရေးဘေးကင်းစွာစွတ်မွေးဝန်းကျောင်းလုပ်ငန်းတွေလုပ်ကိုင်နိုင်ရေးတပ်ဆိုင်ရာလက်နက်ကိုင်အဖွဲ့တွေအနေနဲ့အလေးထားစဉ်းစားဖေးဖို့လိုကြောင်းနန်းဆန်းဆိုင်အေးကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နဲ့နမ်တူမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေနဲ့ RCSS တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံရွာသားထောင်နဲ့ချီဟာနေရက်ကနေစွန့်ခွာပြီးဖုန်းတော်ကြီးအကြောင်းတွေမှာခိုးလုံနေခဲ့ရပါတယ်ဒီအကြောင်းကိုနမ်ဖော်ကနေစူးစီးတင်ဆက်ထားပါတယ
်မြောက်ပိုင်းမဟာမိတ်တပ်တွေက RCSS ရာကြီးတပ်စခန်းချထားရာနမ်တူမြို့တောင်ဖက်လွယ်ဟန်းတောင်ကိုမတ်လ21ရက်နေ့ကနေ23ရက်နေ့အထိအပြင်းထန်တိုက်ခိုက်ရမှာတိုက်ပွဲကြောင့်3ခါရွာသားတဦးတိဆုံးခဲ့ရပြီးရွာသားနေရာနီးပါးကစစ်ပေးသင့်ခဲ့ရပါတယ်နမ်တူမြို့နယ်တိုက်ပွဲအတွင်းဘန်လုံအုပ်စုဘုံကြီးကျောင်းကိုရောက်ရှိနေတဲ့စစ်ပေးဆောင်နန်းဆမ်ကရွာမပြန်ရဲသေးဘူးလို့ရှမ်းဘာသာနဲ့ပြောပါတယ်
ခုနကလုံမတက်ပိုင်မိဖခင်တော့ကသူအနာမမိကံပေါင်လုံးနဲ့တဲ့
လုံမဲရွာကအကုန်ထွက်ပြေးတယ်တယောက်တနေရာစီမှာခိုးလုံနေတချို့လဲချွေမျိုးတွေအိမ်သွားနေတယ်အခုကျမတို့ပန်းလုံးကျောင်းမှာခိုးလုံနေတာကတော့ကလေးလူကြီး40ကျော်လောက်ရှိတယ်ဝမ်းမိုင်ကျောင်းတိုင်းမှာတော့ရှင်ပြုချိန်မှုရှင်ပြုခန္ဓာကိုတက်တိတ်ပဲလုပ်ပြီးကိုရင်ဝတ်လိုက်ရတယ်လက်နက်ကင်တွေကဝမ်းမိုင်ဆက်ခါရွာနားမှာရှိနေတော့ကျမတို့လည်းရွာမပြန်ရဲသေးဘူး
2018နှစ်လယ်ပိုင်းကနေကနေ့အထိဖြစ်ပွားလာတဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ RCSS တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင်ခဲ့ရပါတယ်ဒီတိုက်ပွဲတွေရပ်တန့်ဖို့အများယုံကြည်ကိုးကွယ်တဲ့မိုင်းဖုံးဆရာတော်ကနေမြစ်တာရပ်ခံပေးမဲ့တိုက်ပွဲကလက်တွေ့ရပ်တန့်နိုင်ခြင်းမရှိသေးပါဘူးအခုလိုနဲ့မြင့်အငင်းပွားမှုကြောင့်ရှမ်းပြည်သားလက်နက်ကင်တပ်အချင်းချင်းတိုက်ပွဲဖြစ်ပွားလာနေရတာဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းလို့ဖြစ်တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကပြောပါတယ်
ဒီမှာရှမ်းပြည်ချင်းတိုက်နေရဲရှမ်းနဲ့တလောင်တိုက်တယ်အစရှိတဲ့ပြင်ပေါ့နော်အဲ့လိုမျိုးမလူလားတဲ့ပြဿနာရှိနေတယ်ဆိုတာကလည်းဘယ်အစတော့ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ဖြေရှင်းလို့မရလို့ဒီရေးကိစ္စကိုမင်းရောက်လောက်ဆောင်လဲရတဲ့အနေအထားတစ်ခုဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ဖြေရှင်းနိုင်တဲ့အနေအထားရောက်သွားပြီဆိုလို့ဒီလက်နက်ကန်ပြည်သက်ခါကလည်း
အလိုလိုနည်းခုံရင်းသွားမှာဖြစ်တယ်လို့ကျွန်တော်ယူကြည့်တယ်။ရှမ်းပြည်မြောက်ပိုင်းမှာဆွေရတက်မရော်နဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေအပြင်ရှမ်းပြည်နဲ့အခြေပြုလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်တဲ့တအန်းပလောင်တပ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့တမိုင်းဝင်နေရာတစ်ခုဖြစ်တဲ့ကြောက်တော်တောင်မှာအစိုးရစစ်တပ်ကတပ်ဆွဲနေရာယူထားတာကိုတားမြစ်ပေးဖို့မြို့နယ်တန်းကမဟာနာယကဆရာတော်ကြီးတွေအပါအဝင်ဆရာတော်ကြီးဆက်နှစ်ပါးကတပ်ဆိုင်ရာကိုမြစ်တားရက်ခံထားပါတယ်။မွန်ပြည်နယ်အတွင်း2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပြည်သူ့ဆန္ဒထောက်ခံ င်တင်ဆက်သွားမယ်တန်ရင်တင်သွားပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တန်ရင်တင်လှခန္ဓာကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစီချင်ပါတယ်ရှင
် VOA ကနေထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းထိုမီတာ25နဲ့32တို့ကနေပြီးတော့ပြန်ပြီးနားဆင်နိုင်ပါတယ် VOA American တန်ရဲ့အာသာပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်အခုညပဲထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
အမေရိကန်နိုင်ငံတွင်တရားမဝင်ရောက်ဖို့ကြိုးပမ်းသူတွေကိုမက္ကဆီကိုနဲ့အမေရိကတိုက်လေဘိုင်၃နိုင်ငံကကာဝယ်တားဆီးကိုထိရောက်ဆောင်ရွက်ပေးတာမျိုးမရှိတဲ့အတွက်အမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်ကိုပိတ်မဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံချင်းချောက်ပြောဆိုလိုက်ပါတယ်။တရားမဝင်ရောက်နေတဲ့သူတွေကိုတားဆီးဖို့အတွက်မက္ကဆီကိုနိုင်ငံဘက်ကဘာမှလုပ်နေတာမရှိဘူးလို့သမ္မတထရန့်ကဒီနေ့ပဲ Twitter လူမှုကွန်ရက်ကနေထပ်မံပြောဆိုလိုက်တာပါ။ဆိုမာလီယာနိုင်ငံမြို့တော်ကစားတောက်ဆိုင်38မှာဒီနေ့ကားဘုံးပောက်ခွဲရာကလူ12ဦးထက်မနည်းသေဆုံးသွားပြီး20ကျော်ဒဏ်ရာရသွားပါတယ်။မိုဂါဒီရှိမြို့တော်ကလူစီကာယာမကာအယ်မူကရာမာလမ်းပေါ်ကစားတောက်ဆိုင်အဝင်တကားနားမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရိုင်းတွေ့သူတွေက VOA ဆိုမာလီယာဌာနကိုပြောပါတယ်။စားတောက်ဆိုင်ခေါင်းမှုပြိုကျသွားပြီးလူတော်များများပိတ်မိနေတယ်လို့လည်းကိုရိုင်းတွေ့တဲ့သူတွေကပြောဆိုခဲ့ကြတာပါ။ထိုင်းနိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမဲရလတ်တွေကိုရန်လုံးမြေပြည်ထွက်ပြီးစီချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။စစ်တပ်နဲ့နှိစက်တဲ့ Plan Prachalat ပါတီကထောက်ခံမဲ့ 8.4 သန်းနဲ့ထောက်ခံမှုအများစုရရှိခဲ့တာဖြစ်တဲ့အကြောင်းကော်မရှင်ရဲ့ဒုတိယတွင်းမှုချုပ်ကဒီနေ့ပဲပြောလိုက်တာပါ။လွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားတာခံခဲ့ရတဲ့အဓိကအတိုက်ခံ Prachalat ပါတီကတော့ထောက်ခံမဲ့ 9.9 သန်းရရှိခဲ့တယ်လို့လည်းရှင်ကပြောပါတယ်မဲရီအတွက်အားလုံးကိုကြီးညာခဲ့ပေမဲ့တရားဝင်မဲရက်လက်အပြည့်စုံကတော့မေလ9ရက်နေ့ကျမှထုတ်ပြန်သွားမှာပါကိုဇယ်နီယာ900ရှိအောက်လွတ်တော်အတွက်နိုင်ငံရေးပါတီသီးသီးကကိုဇယ်ပင်နီယာပင်နီယာစီအနိုင်ရတယ်ဆိုတာကိုလည်းကော်မရှင်ကအခုချိန်ထိတော့တရားဝင်မထုတ်ပြန်ရသေးပါဘူ
းကြားသာပရင်းညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brightest Sonnet ဖြစ်ပါတယ်ရှင်မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်သလို Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington. Welcome.